Welcome to the Voice of America in Burmese.
ပြန်ပေါင်းကင်းဝေးတဲ့ညတညဖြစ်ပါစေဗျာ American ပြည်တော်စုဝါရှင်တန် DC မြို့တော် VOA American တန်ကားနေ2021ခုနှစ်ဇူလိုင်လ29ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိတိုင်းတိုမီတာ31 32နဲ့52တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီခင်ဗျာဒီမနက်ဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်တိုင်းမှာအခုညပိုင်းမှာနားဆင်ရမယ့်သတင်းတွေထဲမှာတော့မင်းကြီးမှာတော့ဒေသခံ PDF အဖွဲ့ဝင်50ကျော်မနေ့ကဖမ်းဆီးခံခဲ့ရပါတယ်။ဒါနဲ့ပတ်သက်ပြီးတော့
ညီနိုင်ကြမယ်ဆိုပြောတယ်။ဒီမှာလည်းလက်လက်မပေါဘူး။မင်းတို့လည်းလက်လက်မကြည့်ပဲနဲ့အားလုံးညီနိုင်ကြမယ်ဆိုပြီးတော့ချော့ခေါ်တာ။ခေါ်တော့ဒီဥဆောင်နဲ့ကလေးနည်းနည်းလေးနဲ့တော့အကျုံပြီးတော့မှလိုက်သွားတာပေါ့ဗျာ။ကျွန်တော်လူတွေလည်းကျုံပြီးတော့လက်လက်တင်ထားပြီးကြွားလဲဝင်သွားတဲ့အချိန်မှာသူတို့ကမိုင်းထားလိုက်တာ။
မင်းငယ် PDF အဖွဲ့ခေါင်းဆောင်တဦးပြောသွားတာဖြစ်ပါတယ်ဒီကြောင်းပြေဆုံးကိုမကြခင်မှာနားဆင်ရမှာဖြစ်ပါတယ်ဒါပြင်မန္တလေးမြို့မြတောင်ကျောင်းတိုက်ကိုစစ်ကောင်စီတပ်တွေဒီနေ့ညနေပိုင်းကဝင်ရောက်စီးနင်းခဲ့တဲ့အခြေအနေတခါမန္တလေးတိုင်းတပိတ်ချင်းမြို့အနီးမှာဒီနေ့မော်လွယ်ပိုင်းကပြင်အား6.3ရှိတဲ့ငလျင်တစ်ခုလှုပ်ခတ်ခဲ့ပြီးတော့ဒီပေါ်မှာမိုးစလညွန်ကြားရေးမှူးချုပ်နဲ့ဆက်သွယ်မေးမြန်းချက်အပါအဝင်ဆိုင်ဆရာကြီးမင်းယူဝေကိုဗစ်ရောဂါနဲ့မြောက်ကလာကကိုအက်စီဆေးရုံမှာကွယ်လွန်သွားခဲ့တဲ့အကြောင်းစာရာတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့ကြာသပတေးနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့အမတ်များသတင်းအောင်တို့အကြီးညာပေးမှာဖြစ်ပါတယ်ဗျာ
။ဒီမနက်ကမှလက်တလုံးဖြစ်ပေါ်နေတဲ့ COVID-19 တတိယလိုင်းဟာနှစ်လနီးပါးကြာလာတဲ့အထိအရှင်ရော့မသွားသေးပါဘူး။လွန်ခဲ့တဲ့24နာရီတွင်ဓာတ်ခွဲနမူနာပေါင်း15,060ဦးကိုစစ်ဆေးခဲ့တာမှာယောဂပိုးတွေ့ရှိသူ9,234ဦးကိုတွေ့ရှိခဲ့တယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကဒီကနေ့ည8နာရီမှာထုတ်ပြန်ပါတယ်။လွန်ခဲ့တဲ့24နာရီအတွင်းသေဆုံးသူ342ဦးရှိခဲ့ကြောင်းလည်းထည့်သွင်းဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲရန်ကုန်အင်းစိန်ထောင်နဲ့နေပြည်တော်အချုပ်ထောင်ကအကျဉ်းသားအကျဉ်းသူ980ဦးကိုမနေ့ဇူလိုင်လ28ရက်နေ့ကကိုဗစ်ကာကွယ်ဆေးထိုးပေးခဲ့ကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။အဲဒီလိုကာကွယ်ဆေးထိုးပေးသူတွေထဲဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရကိုစီးပွားရေးအကြံပေးအဖြစ်ဆောင်ရွက်ခဲ့တဲ့ဩစတြေးလျပညာရှင်ရှောင်တန်နဲလပါဝင်ကြောင်းစစ်ကောင်စီသတင်းစာတွေမှာဓာတ်ပုံနဲ့တကွာဖော်ပြထားပါတယ်။အင်းစိန်အကျဉ်းထောင်အတွင်းအချုပ်သား9,000ကျော်ရှိတဲ့အထက်ကကာကွယ်ဆေးထိုးခြင်းကြောင်းစီရင်ပေးထားသူ2,500ရှိခဲ့တာမှာအကျဉ်းသား610ကိုကာကွယ်ဆေးထိုးပေးခဲ့တယ်လို့စစ်ကောင်စီသတင်းစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံတဝန်းကပြည်내တိုင်းဒေသကြီးအသီးသီးမှာဖြစ်ပျက်နေသလိုပဲအကျဉ်းထောင်တွေထဲမှာလည်း COVID-19 ရောဂါပိုးကူးစက်ပြန့်ပွားမှုတွေအရှင်းမြင့်ဖြစ်ပေါ်နေကြောင်းသတင်းတွေထွက်ပေါ်နေပေမဲ့စစ်ကောင်စီဘက်ကတော့အကျဉ်းထောင်တွေထဲကူးစက်ပြန့်ပွားခြင်းမရှိကြောင်းညင်းဆိုထားပါတယ်။လတ်တလောအလင်းမြန်ကူးစက်ပြန့်ပွားနေတဲ့ Delta မျိုးကွဲ COVID-19 ကူးစက်မှုကိုထိန်းချုပ်နိုင်ဖို့တိအုပ်စိုးရကယောဂါပိုးစမ်းသပ်စစ်ဆေးမှုတွေအရှင်းမြင့်လှုံ့ဆော်နေတဲ့ကြားမှာပဲနိုင်ငံအရှေ့ပိုင်းလေဆိပ်တစ်ခုကနေစတင်လိုက်တဲ့ကူးစက်ပြန့်ပွားမှုဟာပြည်내3ခုမှာပြန့်နှံ့မှုတချို့ကြာသပတေးနေ့ကရှိခဲ့ပါတယ်။နန်ကျင်လေဆိပ်ဝန်တန်း9ဦးမှာ COVID-19 ကူးစက်နေကြောင်းဇူလိုင်လ20ရက်နေ့ကစမ်းသပ်တွေ့ရှိခဲ့ပြီးတဲ့နောက်ဂျန်စုပြည်နယ်အပါအဝင်တခြားပြည်နယ်4ခုတော့မှာယောဂါပိုးကူးစက်သူ192ဦးစမ်းသပ်တွေ့ရှိခဲ့တယ်လို့တရုတ်အာဏာပိုင်ကပြောပါတယ်။တရုတ်နိုင်ငံဝူဟန်မြို့မှာစတင်ခဲ့တဲ့ဒီယောဂါပိုးကိုတရုတ်အစိုးရကအောင်မြင်စွာထိန်းချုပ်လိုက်နိုင်ပြီးစီးပွားရေးပြန်လည်ဦးမော်လာအောင်လှုပ်ဆောင်နိုင်ပေမဲ့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ COVID တတိယလိုင်းကြောင့်နှစ်နိုင်ငံနယ်စပ်ယူနန်ပြည်နယ်ကတဆင့်တရုတ်နိုင်ငံအတွင်းယောဂါပိုးတကြော့ပြန်ကူးစက်မှုတွေဖြစ်ပေါ်နေတာပါ။ဒါကြောင့်လဲတရုတ်အာဏာပိုင်ကကုန်သွယ်ရေးအပါအဝင်လူတွေတော်လာဝင်ထွက်ခွင့်ကိုလည်းတင်းကျပ်စွာပိတ်ပင်ထားပါတယ်။ထိုင်းနိုင်ငံမှာလည်းနေ့စဉ်တောင်းနဲ့ချီတဲ့ယောဂါပိုးကူးစက်သူတွေစံချိန်တင်ဖြစ်ပေါ်နေတာမှာဒီကနေ့ကြာသပတေးနေ့တည့်ရက်ထဲမှာတင်ယောဂါပိုးကူးစက်သူ18,669ဦးရှိခဲ့တယ်လို့ထိုင်းနိုင်ငံကိုဗစ်ထိန်းချုပ်ကူးသရေးဌာနကသတင်းထုတ်ပြန်ပါတယ်။အဲဒီလိုတနေ့တခြားတိုးများလာနေတဲ့ယောဂါသည်တွေကိုကူးသပေးနိုင်ရေးအတွက်အသုံးမပြုတော့တဲ့ယထာအတွဲဟောင်း15ခုကိုကိုဗစ်သီးခြားကူးသပေးနိုင်တဲ့ကရင်140အဖြစ်ပြောင်းလဲတည်ဆောက်သွားဖို့ထိုင်းအစိုးရကပြင်ဆင်နေပါတယ်။မြန်မာနိုင်ငံအကြက်တဲပဋိပက္ခနဲ့ကိုဗစ်အရေးလက်ရှိအခြေအနေဘယ်မှာရှိနေသလဲမြန်မာ crisis conflict and covid where are we now ဆိုတဲ့ခေါင်းစဉ်နဲ့မြန်မာနိုင်ငံမှာလက်တလောရင်ဆိုင်နေရတဲ့နိုင်ငံရေးနဲ့ကိုဗစ်အခက်အခဲတွေကိုဒီကနေ့မြန်မာစံတော်ချိန်ည9:00နာရီကျရင်ကုလသမဂ္ဂလုံခြုံရေးကောင်စီမှာအလို့သဘောဆွေးနွေးကြဖို့ရှိပါတယ်မြန်မာနိုင်ငံအတွင်းကတရားဥပဒေစိုးမိုးမှုအခြေအနေမြန်မာအရေးအာဆီယံရဲ့အချက်5ချက်ပါသဘောတူညီချက်ဆောင်ရွက်နေမှုတိုးတက်မှုအခြေအနေ ဆန္ဒမှုအကူအညီပေးဆိုင်ရာကိစ္စရပ်တွေနဲ့ဆိုးဝါးလာနေတဲ့ COVID-19 ကူးစက်ပြန့်ပွားမှုအခြေအနေစတဲ့မြန်မာနိုင်ငံလက်တလုံးရင်ဆိုင်နေရတဲ့စင်ခေါ်မှုတွေနဲ့ပတ်သက်လို့ပြည်ရင်းကဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေနဲ့တိုင်းရင်းသားပြည်သူတွေရဲ့အသံကိုနားထောင်ဖို့အတွက်လူမျိုးရေးကောင်စီအဖွဲ့ဝင်ဗြိတိန်နိုင်ငံကကမကထပြုပြီးဒီဆွေးနွေးပွဲကိုခေါ်ယူကျင်းပတာပါဒီဆွေးနွေးပွဲမှာကြာကာလအမျိုးသားညီညွတ်ရေးအစိုးရ UNG ကအမျိုးသမီးရေးရာဝန်ကြီးဒေါ်ဆူဇန်နာလာလာဆိုကချင်ကြားပြနိုင်ငံရေးပူးပေါင်းဆောင်ရွက်ရေးအဖွဲ့ KPICT ကအထွေထွေတွင်ရေးမှူးဂွမ်ဆန်အန်ဆန်တို့တက်ရောက်တင်ပြကြမှာဖြစ်ပါတယ်။ Aria Formula Meeting လို့ခေါ်တဲ့လူညွတ်ရေးကောင်စီမှာမြမအရေးအလို့သဘောဆွေးနွေးပွဲကို UNG ကိုယ်စားလှယ်တဦးတက်ရောက်တင်ပြတာဒါဟာပထမဆုံးအကြိမ်ဖြစ်ပါလိမ့်မယ်။ရင်းညာရေးအပေါ်အကြမ်းဖက်လှုပ်ရကျူးလွန်သူတွေကိုအရေးယူနိုင်ဖို့အရေးတကြီးလိုအပ်နေတယ်လို့အမေရိကန်ပြည်ထောင်စုနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ကော်မရှင် USCIRF ရဲ့ကော်မရှင်နာမင်းကြီးနူရီတာကယ်ကပြောပါတယ
် In the wake of Burma's military coup which brought many of the perpetrators of the violence against the Rohingya community into power
ဒီမှာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ရိုဟင်ဂျာတွေအပေါ်အကြမ်းဖက်တဲ့လှုပ်ရကျူးလွန်ခဲ့တဲ့စစ်တပ်ခေါင်းဆောင်အများအပြားအာဏာရယူထားတာကိုတွေ့ရမှာဖြစ်ပြီးကျူးလွန်ခဲ့မှုတွေအတွက်တာဝန်ယူမှုတာဝန်ခံမှုရှိဖို့နဲ့အရေးယူနိုင်ဖို့အရေးတကြီးလိုအပ်နေပါတယ်လို့ကော်မရှင်နာမင်းကြီးနူရီတာကယ်ကပြောသွားတာပါ။ကမ္ဘာတဝန်းလူမျိုးတုံးတပ်ဖြတ်မှုနဲ့လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့ USCIRF မှာဇူလိုင်လ28ရက်နေ့ကပြုလုပ်တဲ့ကြားနာပွဲအတွင်းရိုဟင်ဂျာတွေအကြမ်းဖက်ဖိနှိပ်ခံနေရတဲ့အခြေအနေတွေကိုလည်းထည့်သွင်းဆွေးနွေးခဲ့ကြတာပါ။ကမ္ဘာတဝန်းဘာသာရေးလူနည်းစုတွေအပေါ်ဖိနှိပ်မှုတွေအကြောင်းနဲ့တရားစီရင်ရေးလုပ်ငန်းစဉ်တွေအကြောင်းပြောဆိုကြတဲ့အခါရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ရဲ့ဖိနှိပ်မှုတွေအကြောင်းနဲ့မြန်မာနိုင်ငံကိုဂမ်ဘီယာနိုင်ငံက ICJ နိုင်ငံကတရားရုံးမှာတရားစွဲဆိုထားတဲ့အကြောင်းအရာတွေကိုပါပါဝင်ဆွေးနွေးသူတွေကဥပမာပေးပြောဆိုသွားကြပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာစစ်တပ်ကလက်မခံသလိုရိုဟင်ဂျာမွတ်စလင်တွေအပေါ်ကျူးလွန်တဲ့ရက်စက်မှုတွေကိုအမေရိကန်ပြည်ထောင်စုကလူမျိုးတုံးတပ်ဖြတ်မှုအဖြစ်တရားဝင်သတ်မှတ်မထားသေးပါဘူး။ဒါပေမဲ့လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားတဲ့ရာဇဝမှုအဖြစ်သုံးနှုန်းပြောဆိုပြီးအမေရိကန်ပြည်ထောင်စုရဲ့နောက်ထပ်အရေးယူပိတ်ဆို့တံခါးတာတွေနဲ့ထပ်ပြီးရင်ဆိုင်ရနိုင်တဲ့အကြောင်းအမေရိကန်နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကင်ကမကြာသေးခင်သတင်းပတ်တွေကပဲသတိပေးထားပါတယ်
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းထိုမီတာ31 kHz 938ညလိုင်းထိုမီတာ32 kHz 9303ညလိုင်းထိုမီတာ57 kHz 5885တို့ပြင်စနေတိုင်းတွေမှာလိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းဒီကိုဆက်လက်ပြီးတော့ကြီးညာပေးပါမယ်ရှင်။ဒီကနေ့ဇူလိုင်29ရက်နေ့မွန်းလွယ်ပိုင်း3နိုင်ဝန်းကျင်လောက်ကမန္တလေးတိုင်းတပိတ်ချင်းမြို့အနီး9မိုင်လောက်အကွာနေရာကိုဗဟိုပြုပြီးအင်အားရစ်တာစကေး 6.3 အဆင့်ရှိတဲ့အင်အားပြင်းငလျင်တစ်ခုလုခတ်ခဲ့ပါတယ်။ငလျင်ဗဟိုချက်နဲ့အနီးဆုံးဒေသတစ်ခုဖြစ်တဲ့မန္တလေးမြို့ကမြို့ကန်ကိုကြည်သာကငလျင်နံကိုပြင်းပြင်းထန်ထန်ခန်းစားခဲ့ရတယ်လို့ VOA ကပြောပါတယ
်။အဲလို့ပရမမူးကလို့မြို့ချက်တာတော်တော့ကြည့်လိုက်တော့လူကအရှိအနောက်ရင်းတာဟိုခါတာနော်အိမ်ကြီးတော့ခါနေအခန်းပရင်းဘဝရေအဲ့အပြင်လမ်းကြည့်လိုက်တဲ့ခါတော့တက်တိုင်မှာရင်းတယ်တချိုးမှာရင်းတယ်အိမ်ကလူတွေအနေမှာငလင်းလုံးနဲ့ငလင်းလုံးနဲ့ပေါ့နော်မှန်တကားတွေကအကုန်လုံးကချင်းချင်းချင်းအောက်မှာသူများတွေပြောတာတော့မြေကြီးတော့နင်းလို့မရဘူးပြောတယ်ဒီအဲကျွေးပြားတွေပေါ့နော်အိမ်တွေကကျွေးပြားတွေနင်းလာအိအိသွားတယ်လို့ပြောတာ
ဒီကနေ့လှုပ်ခတ်ခဲ့တဲ့တပိတ်ချင်းငလျင်ဟာ2020ခုနှစ်အတွင်းလှုပ်ခတ်ခဲ့တဲ့ငလျင်တွေရဲ့အင်အားအပြင်းဆုံးဖြစ်တယ်လို့လည်းမိုးလီဝသနဲ့ဇလဗီရာဌာနကပြောပါရယ်အင်အားပြင်းငလျင်ရဲ့နောက်ဆက်တွဲငလျင်ငယ်တွေရဲ့အန္တရာယ်ရှိလာနိုင်တာကြောင့်အဲ့ဒီအနီးအနားဒေသတွေမှာနေထိုင်တဲ့ပြည်သူတွေအဆောက်အဦတွေပြိုကျပျက်စီးမှုတန်နဲ့အန္တရာယ်မဖြစ်အောင်အထူးသတိထားနေထိုင်ကြဖို့မိုးလီဝသနဲ့ဇလဗီရာညွှန်ကြားမှုဦးစီးဌာနညွှန်ကြားမှုချုပ်ဒေါက်တာကျော်မိုးဦးက VOA ကိုပြောပါရယ်ရှင်ဘင်္ဂလားဒေ့ရှ်တောင်ပိုင်းမှာမုတ်တုံမိုးပြင်းပြင်းထန်ထန်ရွာသွန်းတဲ့အတွက်ရိုဟင်ဂျာဒုက္ခသည်တထောင်လောက်ကိုဘေးလွတ်ရာနေရာတွေဆီရွှေ့ပြောင်းပေးခဲ့ရကြောင်းဘင်္ဂလားဒေ့ရှ်အရာရှိတွေကပြောပါရယ်သတင်းတစ်ပတ်လောက်မိုးပြင်းပြင်းထန်ထန်ရွာနေခဲ့တာကြောင့်မြန်မာနေဆက်နားမှာရှိတဲ့ဒုက္ခသည်စခန်းတွေမှာရေကြီးမိပြိုတဲ့ဘေးဒဏ်ကိုအကြီးအကျယ်ခံနေရပြီးလူ14ဦးထက်မနည်းသေဆုံးခဲ့တယ်လို့စခန်းတွေကထောင်ထဲချီတဲ့တဲအိမ်တွေလည်းရေနစ်မြုပ်နေပါရယ်ကိုဗစ်ကပ်ဘေးဒဏ်ခံနေရတဲ့အချိန်အခုလိုရေကြီးတာကိုပါကြုံရတဲ့အတွက်ယောဂကုသမှုတွေပို့ပြီးတော့ဆိုးလာနိုင်တယ်လို့လည်းကုလသမဂ္ဂအဖွဲ့ကပြောပါရယ် ရေပိတံခံနေရသူအများစုဟာ2019ခုနှစ်ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ကရိုဟင်ဂျာတွေအပေါ်အင်အားသုံးနှိမ်နင်းမှုတွေကြောင့်ထွက်ပြေးခဲ့ရတဲ့ဒုက္ခသည်တွေဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာနိုင်ငံဘက်ကဒုက္ခသည်တွေကိုပြန်စီစစ်ပြီးတော့လက်ခံမယ်လို့ပြောဆိုထားပါတယ်။ဒီတော့တွင်မှဒုက္ခသည်တွေဟာတဘာဝပီးတယ်မကြခဏခံရလေးရှိတဲ့ Coxis Bazaar ခရိုင်တွင်ကဒုက္ခသည်စခန်းတွေမှာနေထိုင်နေကြပါတယ်။လာမယ့်သတင်းပတ်တွေအတွင်း Coxis Bazaar ခရိုင်မှာမိုးဆက်ပြီးတော့များမယ်လို့ Bangladesh မိုးလီဝတ်ဌာနကခန့်မှန်းထားပါတယ်ရှင်။အာရှကိုရောက်ရှိနေတဲ့ American ကာကွယ်ရေးဝန်ကြီး Lloyd Austin ဟာ American နဲ့ Vietnam နှစ်နိုင်ငံလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုပို့ပြီးတော့လှုပ်ဆောင်နိုင်မှုကြိုးပမ်းနေပါတယ်။တောင်တရုတ်ပင်လယ်တဲ့တရုတ်တို့ရဲ့စီးရေးအရာလှုပ်ရှားမှုတွေများပြားလာတာနဲ့အမျှ American နဲ့ Vietnam နှစ်နိုင်ငံလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုကတဖြည်းဖြည်းချင်းတိုးတက်ခိုင်မာလာတာလည်းဖြစ်ပါတယ်။တရုတ်တို့တောင်တရုတ်ပင်လယ်ကပိုင်တဲ့နယ်မြေအများစုကိုပိုင်ဆိုင်ကြောင်းကြေညာတာကိုဗီယက်နမ်နိုင်ငံကအပြင်းထန်ဆုံးကန့်ကွက်နေတာပါ။တစ်ချိန်တည်းမှာပဲဗီယက်နမ်ဟာကမ်းရိုးတန်းသွားကမ်းခြေဆောင်တင်မောတွေအပါအဝင်စစ်သုံးပစ္စည်းတွေကိုအမေရိကန်တို့စီကနေလက်ခံရရှိနေပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကတော့တရုတ်နဲ့အမေရိကန်ကြားရွေးချယ်ဖို့ဗီယက်နမ်ကိုဖိအားပေးမှာမဟုတ်ဘူးလို့ဗီယက်နမ်ကာကွယ်ရေးဝန်ကြီးနဲ့မတွေ့ဆုံခဲ့မှာပြောထားပါတယ်ရှင်။ဂျပန်နိုင်ငံအိုလံပစ်အားကစားပွဲစဉ်တွေမှာဝင်ရောက်ရှင်ပြိုင်နေကြတဲ့အားကစားသမားတွေကြားကိုဗစ် -19 ကူးစက်မှုတွေရှိနေတာကြောင့်ယောဂထိန်ချုပ်ဟန်တာရေးစနစ်ကျိုးပေါက်နေပြီလို့ကျန်းမာရေးပညာရှင်တဦးကအင်္ဂါနေ့ကပြောပါတယ်။တိုကျိုမြို့တိုကျိုဂိမ်းစ်ဗီလေ့ချ်မှာပြိုင်ပွဲဝင်အားကစားသမား1,000လောက်ကိုနေရာချထားပေးတယ်လို့ခန့်မှန်းရပါတယ်။ဒီအားကစားသမားတွေကိုဇူလိုင်တရနေ့ကလေးကစပြီးတော့လက်ခံနေရချထားပေးတာဖြစ်ပြီးအခုသူတို့ထဲမှာ68ဦးကိုဗစ်ကူးစက်နေတယ်လို့ပွဲစီစဉ်သူတွေကအင်္ဂါနေ့ကအတည်ပြုပါတယ်။ယောဂါစစ်ဆေးရေးနဲ့တိကျခွဲစောင့်ကြည့်စနစ်တွေကြောင့်ဒီအားကစားသမားတွေကနေတစင်ပြည်ရင်းကူးစက်မှုမရှိနိုင်ဘူးလို့ပြီးခဲ့တဲ့အပတ်ကပဲနိုင်ငံတကာအိုလံပစ်ကော်မတီဥက္ကဋ္ဌသောမတ်စ်ဘတ်ကပြောတာပါ။ဒါပေမဲ့ဒီတည်သက်နေရချထားပေးတဲ့ပြိုင်ပွဲဝင်အားကစားသမားတွေကြားမှာယောဂကုသမှုတွေရှိနေတာကြောင့်ယောဂထိန်းချုပ်ဟန်တာရေးစနစ်တွေကျိုးပေါက်နေတဲ့အပေါ်ပြည်သူတွေကြားမှာစိုးရိမ်မှုတွေလည်းရှိပါတယ်။တစ်ချိန်တည်းမှာပဲဂျပန်နိုင်ငံမှာကုသမြန်ကိုဗစ်မျိုးဗီဇကွဲပြန့်နှံ့နေတာကြောင့်ပြည်နယ်တချို့မှာအရေးပေါ်အခြေအနေကြီးညာမလားဆိုတာတောက်ကြနေမှာဆုံးဖြတ်ဖို့ရှိတယ်လို့ဂျပန်ဝန်ကြီးချုပ်ယူရှိဟီတဲ့ဆူဂါကဒီကနေ့ပြောပါတယ်။ဂျပန်နိုင်ငံမှာအခုထိကိုဗစ်ရောဂါကူးစက်ထားသူ 8,900 ကျော်နဲ့သေဆုံးသူက 15,000 ကျော်ရှိပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့မမ်းမြောက်သတင်းအောင်လို့ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်လိုက်တင်ဆက်ပြီးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့သကိုင်းတိုင်းမင်းကဲမှာဒေသခံ PDF အဖွဲ့ဝင်တွေဖမ်းခံခဲ့ရတဲ့အကြောင်းကိုပြောပြပေးကြပါရစေ။မင်းကင်းမြို့နယ်တောင်ပြူရွာမှာဇူလိုင်လ28ရက်ဗုဒ္ဓနေ့ကမင်းကင်း PDF အဖွဲ့ဝင်90ကျော်ကိုကြီးရွာသားတွေကဝိုင်းဖမ်းပြီးစစ်တပ်လက်ထဲလွှဲပေးလိုက်ပါရစေ။အဲ့ဒီရွာမှာပြူစောတိအဖွဲ့ဝင်တွေလို့ဆိုသူတွေစီးလေ့ကျင့်နေတဲ့အကြောင်းမင်းကင်း PDF အဖွဲ့ကသတင်းရလို့ဆိုပြီးတွားထောက်လန်းချိန်မှာပြစ်ခတ်မှုဖြစ်ပြီးတဲ့နောက်အခုလိုအဖမ်းခံလိုက်ကြတာဖြစ်ပါရစေ။ဒီလိုဖမ်းဆီးထားတယ်ဆိုတာကိုစစ်ကောင်စီကလည်းအတည်ပြုထုတ်ပြန်ထားပါတယ်။ဒီကြောင်းကိုဒီရန်ကုန်ကလာတဲ့သတင်းကိုတော့မတ်ခွန်ကျူကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။စကိုင်းတိုင်းမင်းကင်းမြို့နယ်ထဲကတောင်ပြူရွာနဲ့ပန်းဆက်ရွာမှာဗုဒ္ဓဦးနေမင်းအစောပိုင်းကတစ်ချိန်တည်းလိုပြစ်ခတ်မှုတွေဖြစ်ခဲ့တာပါ။ပန်းဆက်မှာတစ်ဖက်လက်နက်ကင်တွေထဲကတဦးသေပြီးသုံးဦးဒဏ်ရာရခဲ့တယ်လို့မင်းကင်း PDF အဖွဲ့ခေါင်းဆောင်တဦးက VOA ကိုပြောပါတယ်။အဲ့ဒီနောက်ပြူစောတိအဖွဲ့တွေတောင်ပြူရွာမှာစစ်ရေးလေ့ကျင့်နေတဲ့သတင်းရတဲ့ဆိုပြီးမင်းကင်း PDF တပ်ဖွဲ့တွေတွားရောက်ထောက်လန်းတာကနေရွာရင်းကလက်နက်ကင်တွေနဲ့ PDF တွေကြားနှစ်ဖက်ပစ်ခတ်ခဲ့ကြပါတယ်။အဲ့ဒီနောက်ရွာဘက်ကညှိနှိုင်းမယ်လို့ပြောပြီး PDF အဖွဲ့ဝင်တွေအဖမ်းခံလိုက်ရတယ်လို့မင်းကင်း PDF အဖွဲ့ခေါင်းဆောင်တဦးက VOA ကိုပြောပါတယ်။
ညီနိုင်ကြမယ်လို့ပြောတယ်။ဒီမှာလည်းလက်နဲ့မပေါဘူး။မင်းတို့လည်းလက်နဲ့မယူပဲနဲ့အားလုံးညီနိုင်ကြမယ်ဆိုပြီးတော့ဟိုချော့ခေါ်တာ။ခေါ်တော့ဒီဥဆောင်နဲ့ကလေးနည်းနည်းလေးငယ်တော့ကျုံပြီးတော့မှလိုက်သွားတာပေါ့ဗျာ။ကျွန်တော်လူတွေလည်းကျုံပြီးတော့လက်နဲ့တင်ထားပြီးရွာထဲဝင်သွားတဲ့အချိန်မှာသူတို့ကမိုင်းဖမ်းလိုက်တာ။ဒီမှာဆက်ပြီးတော့မင်းတို့မှရှိသေးတယ်။စစ်တပ်ကိုခေါ်တာ။ဖမ်းလာတဲ့လူတွေစစ်တပ်ကိုလွှဲလိုက်တယ်လို့ပြောတယ်။ဒီလို12ယောက်ကမယုံလို့လိုက်မှတော့7ရောက်တော့ကျွန်တော်တို့လုပ်ခဲ့တယ်။အားလုံးကတော့စိုးရင်တာပေါ့ဗျာ။ဒါတော့တော့ဖန်စီဆန်လာရတော့ဒီစစ်ကောင်စီကဂျီနီဗာကွန်ဗင်းရှင်းကိုမလိုက်နိုင်ပဲနဲ့ကျွန်တော်တို့လူတွေကိုနှိမ့်ဆက်ဝင်နေတာမျိုးအစားဖြောက်မှမျိုးတွေကျွန်တော်တို့စိုးရင်ရ
အဖမ်းခံခဲ့ရတဲ့ထဲကခေါင်းဆောင်ပိုင်းတွေကိုမုံရွာခြေဆိုင်စစ်တပ်ကခေါ်သွားပြီးကြံတဲ့လူတွေကိုတော့တောင်ဖြူရွာမှာပဲစစ်ဆေးနေတဲ့အကြောင်းနဲ့သူတို့ရဲ့အသက်အန္တရာယ်ကိုစိုးရိမ်တဲ့အကြောင်းအဖမ်းခံထားသူတို့ရဲ့မိသားစုဝင်ကပြောပါတယ်
။ဖမ်းခံထားရတဲ့လူများတော့ခေါင်းကြီးပိုင်း၄ရောက်ကတော့ခေါင်းဆောင်ပိုင်းပေါ့နော်ခေါင်းဆောင်ပိုင်း၄ရောက်ကတော့မမခတ်တဲ့ရင်ကိုခေါ်သွားတယ်လို့ပြောတယ်။ကျန်တဲ့လူတွေကတော့လောလောဆယ်တောင်းပြီးသွားပဲဖြစ်သေးတယ်။အဲလောလောဆယ်ကတော့သူတို့ကဟိုလမ်းတောင်မလျှောက်နိုင်ဘူးလို့ပြောတယ်။နှိပ်စက်ထားတာတော့ရိုက်နှက်ထားတာပေါ့ဗျာ။စိုးရင်ရတယ်ဗျာ။အဲဒါသူတို့ကပြီးတာနဲ့တကြိမ်နဲ့စက်တာဆိုတော့လေ။အဲတော့ကျတော့ကျွန်တော်တို့အနေနဲ့ကဒီအခွဲတွေကိုစက်ပြင်မှာကိုကျွန်တော်တို့ကစိုးရင်ပါတယ်။
ရွာသားတွေဘက်ကပြည်ရဲတုံးပြီးတော့ PDF အဖွဲ့ဝင်တွေကိုဖမ်းဆီးခဲ့တာလို့လည်းအဲဒီမိသားစုဝင်ကပြောပါတယ်။
သာသာဦးရင်ကတော့တခုနဲ့တစ်ဖက်နဲ့တစ်ဖက်ရက်ကမှုတွေဖြစ်လာပြန်ရက်ကမှုတွေဖြစ်တဲ့အချိန်မှာဟိုဘက်ကအရင်ဆုံးကလေးတွေထွက်လာတာပေါ့ဗျာကလေးတွေကိုအရင်ထွက်ခိုင်းပြီးလဲသုံးချောင်းနေပါအထောင်လိုက်တာလေဟိုဘက်ကနည်းနည်းခဲရန်အင်အားမရှိဘူးလို့ကြားတာဟုတ်ပြန်အဲ့လိုထွက်လာအဲ့လိုမျိုးဖြစ်တဲ့အချိန်မှာဒီဒီရဲ့အဖွဲ့တွေကကြတော့အပြစ်မရှိတဲ့ကလေးတွေဖြစ်နေတဲ့အတွက်ဒီလိုကချဲလိုက်တာပေါ့ဗျာပြစ်ခတ်မှုအဲ့လိုရဲလိုက်တဲ့အချိန်မှာဟုတ်ကဲ့မိန်းမတွေထပ်ထွက်တယ်။အဲမိန်းမတွေကမင်းတို့နဲ့ပူးပေါင်းမယ်ပေါ့။ငါတို့ကလည်းမင်းတို့ကိုကြံမဲ့လူတွေလည်းမဟုတ်ဘူးပေါ့။အဲတော့ကြတော့ငါတို့နဲ့စိတ်သက်ညီနိုင်မှုရပေါ့။ဓာတ်ရဲကိုလိုက်ခဲ့ပါလို့ခေါ်တာဘာ။သူတို့ကလမ်းပြထောင်းနေဗျာ။လက်နဲ့ချတယ်ပေါ့။သူတို့ကလည်းရံမလုပ်ဘူးပေါ့။အဲတော့ကြတော့ခင်ဗျားတို့လည်းလက်နဲ့မပါပဲလိုက်ခဲ့ပေးပါလို့အဲ့လိုခေါ်တာပဲဗျာ။
ဆက်ရွာဖြစ်စဉ်နဲ့ပတ်သက်ပြီးစစ်ကောင်စီကသတင်းမီဒီယာတွေကိုပြန်ကြားထားတာမှာရွာကိုအကြမ်းဖက်တောင်းကျမ်းသူအင်အား300လောက်ကလက်နက်ငယ်တွေနဲ့လာပစ်လို့ရွာသားတဦးသေဆုံးပြီးနောက်5ဦးကစိုးရိမ်တရားရီရခဲ့တယ်လို့ဖော်ပြထားပါတယ်။တောင်းဖြူရွာဖြစ်စဉ်နဲ့ပတ်သက်လို့တော့အကြမ်းဖက်တောင်းကျမ်းသူ100လောက်ရွာအနီးရောက်လာတာကြောင့်ကျေးရွာသားတွေကဝိုင်းပြီးဖမ်းတာမှာအလောင်း3လောင်းတူမီလက်နက်အလက်50နဲ့အကျံဖဲတောင်းကျမ်းသူ53ဦးကိုအရှင်ဖမ်းမိခဲ့တယ်လို့စစ်ကောင်စီကဓာတ်ပုံတွေနဲ့တကွပြန်ကြားခဲ့ပါတယ်။ CRPH NUG နဲ့ PDF တို့ကိုအာဏာသိမ်းစစ်ကောင်စီကအကျံဖဲအဖွဲ့အစည်းတွေဖြစ်သတ်မှတ်ထားသလို NUG ကလည်းစစ်ကောင်စီကိုအကျံဖဲအဖွဲ့ဖြစ်သတ်မှတ်ကြေညာထားပါတယ်။စစ်တပ်ကအာဏာထိန်းသိမ်းခဲ့ပြီးတဲ့နောက်ပိုင်းစကိုင်းတိုင်းတွေကကလေးကနီရမပင်မင်းကင်းစတဲ့နေရာတွေမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားမကြာခဏတိုက်ပွဲတွေဖြစ်ပွားနေပြီးပြီးခဲ့တဲ့ရက်ပိုင်းကပဲကနီမှာတိုက်ပွဲဖြစ်ခဲ့ပါသေးတယ်ရှင
်။ရန်ကုန်ကလာတဲ့သတင်းကိုမခွာညိုပြောပြခဲ့တာဖြစ်ပါတယ်။အခုတခါတော့မန္တလေးကမြောင်းချောင်းတိုက်ဝင်ရောက်စီးနှင်းခံရတဲ့အခြေအနေကိုပြောပြကြပါမယ်။မန္တလေးကမြောင်းချောင်းတိုက်ကိုစစ်ကောင်စီတပ်တွေကဒီနေ့မှဝင်ရောက်စီးနှင်းခဲ့ပြီးတော့လူတဦးနဲ့တန်ကားတော်နှစ်ပါးကိုဖမ်းဆီးသွားခဲ့ပါတယ်။ဒါပြန်ဒီဝင်ရောက်စီးနှင်းမှုအတွက်မှာမန္တလေးမြောင်ကျောင်းတိုက်ရဲ့နာယကဆရာတော်တပါးလဲပြန်လည်တော်မူသွားခဲ့ပါတယ်။ဒီကျောင်းနဲ့ပတ်သက်ပြီးတော့မန္တလေးမြို့ကန်တဦးကို VOE ကဆက်သွယ်မေးမြန်းခဲ့တာမှာတော့သူကအခုလိုစပြောပါတယ်
။ဟုတ်ပါတယ်ခင်ဗျာသူတို့ဟိုဒါအင်အားတော်တော်များများနဲ့ဟိုစာပြ3နာရီခွဲလောက်မှဝင်ခဲ့ခင်ဗျာ
။အင်အားတော်တော်များများဆိုတာဘလောက်လောက်များလဲ
။200ကျော်လောက်ရှိတယ်ဗျာကော။
အလား
အင်းစီကားတွေနဲ့ဟုတ်ကျောင်းလေးကိုဝင်တာအာရာဖက်တီရဲ့ဆက်တီရဲ့ဆလုံးကားတွေရဲ့ဆက်ကားတွေနဲ့ကျောင်းလေးကိုဝင်နေဗျအပြင်မှာတော့ဒီစစ်ကားတွေနဲ့ဟိုအချုပ်ကားနှစ်စီးနဲ့အပြင်မှာနေတယ်ဗ
ျဟုတ်ကဲ့စစ်ကားကဘယ်လောက်လောက်ရှိလဲ
စစ်ကားအပြင်မှာ3စီးလောက်ပဲဗျကိုအင်းစီကားတွေများတယ်ရုပ်ဝတ်တွေနဲ့များတယ်ဗ
ျဟုတ်ကဲ့ဘာဖြစ်လို့ဝင်စီးတာလဲဗျ
သူတို့ကတရင်တိကျရတယ်လို့ပြောတယ်ဗျအဲ့မှာဗိုလ်လေးတယောက်ရဲ့အရင်ကနေဗိုလ်လေးလို့ပြောတယ်ဗျသူစီကနေမေးကြည့်တော့တရင်အတိကျရလို့ကျောင်းထဲဝင်ရှာတယ်လို့ပြောတယ်ဗျ
အဖန်စီရောဘလို့ရှိပါလဲ
ဖန်စီတာနူးစီဘူးဆိုတဲ့ကျွန်တော်တို့ခုခေါ်ခေါ်နေတဲ့နူးစီဘူးဆိုတဲ့တယောက်ရဲ့အဲ့ဒီနူးစီဘူးကသူတို့ဝင်ဖမ်းတဲ့အချိန်မှာဒီမြားတော်ထဲကကျောင်းတိုက်တရရဲ့မြေအောင်ဆန်းတဲ့ဝင်ပုံးနေဗျအဲ့ဒီဝင်ပုံးတဲ့အချိန်မှာအဲ့ဒီကျောင်းတိုက်ကဆရာတော်တပါးရဲ့ရွှေဝဝင်းကဆရာတော်တပါးရဲ့နှစ်ပါးနဲ့ဒီနိုးစီဘူးဆိုတဲ့တယောက်နဲ့မိသွားတယ်ဗ
ျဘာဖြစ်လို့ဖမ်းသွားရလို့ကြားလဲ
ဟုတ်စားဗျဒီလက်လုံမိုင်းနေဟောလက်လုံမိုင်းနေဒီဖောက်ခွဲရေးပစ္စည်းကြီး15ရင်းနဲ့အတွက်ဆိုလားမသိသူတို့ဖောက်မယ်ဆိုတရင်ရတဲ့အတွက်ဒီဖောက်ခွဲရေးပစ္စည်းကြီးရှိတယ်ဆိုပြီးတော့ဝင်းရှာတယ်ဗျပစ္စည်းတော်တော်များများလဲမိသွားတယ်ဗျဒီလက်လုံးမိုင်းနေနဲ့ဒီမိုင်းဆက်ပစ္စည်းတွေပေါ့အဲ
့တော့အဖမ်းခံရတာတော့3ယောက်ပဲပေါ့
ဦးဇင်းနပါဗျာကျွန်တော်တို့ကထင်တာသူတို့တသက်ကြိုတင်စီစဉ်ပြီးတော့ဒီဥစ္စာယူလောက်တယ်လို့တော့ထင်နေဗျာဘာဖြစ်လို့ဆိုဒီညတော်တက်ရဲ့ရွှေတော်ဝင်းတိုက်အုပ်ကျောင်းမှာလဲဒီတိုက်အုပ်ဆရာတော်ကြီးကလည်းအေးဆေးဆေးနေတဲ့ဆရာတော်ကြီးတပါးပဲပေါ့ခုအဲ့ဒီနာယကဆရာတော်တပါးလည်းပြန်လုံတော်မူသွားတယ်ဗျာအဲ့ဒီကိစ္စကြောင့်ဟုတ်တယ်သူတို့ဝင်တဲ့သူတို့ဝင်ဖမ်းတဲ့အချိန်မှာပဲဆရာတော်ကြီးကနေမကောင်းလို့မောနေလို့ခဏလဲနေတော့သူတို့အထက်ဝင်းချပြီးတော့ပစ္စည်းတွေရှာပါညာနဲ့လို့တော့ဆရာတော်ကြီးကဟာမင်းတို့ဖြစ်ဖြစ်လို့ကြပါပါဘာပြောတဲ့ချင်းဟိုဩဇာငါတိုက်ပလင်းနေလို့ဘာတို့ကြောင်းနေအကုန်ရဲ့ဖွဲ့တော့ဆရာတော်ကြီးကဟိုမုန်းပြီးတော့ကဲငါစီခန့်လိုက်ပို့တော့ဘာသူတို့ကရှာချင်တာရှာပေးစီဆိုပြီးတော့ကြောင်းကနေစီခန့်အထွက်မှာပြန်လုံတော်မူသွားတာ
အခုနောက်ဆုံးအခြေအနေကဘယ်လိုရှိလဲအခု
နောက်ဆုံးချိန်ရတော့ခုတော့သူတို့အပြင်မှာတော့အရက်ဝတ်တင်နေနည်းနည်းကင်းတော့ချထားခဲ့တဲ့ပုံစံမျိုးတော့ရှိတယ်ဗျအရက်ဝတ်တင်နေကများတယ်အပြင်မှာပတ်တာသူတို့ကဥစ္စာယူနီဖောင်းဝတ်တဲ့ဥစ္စာနည်းတယ်ဗျအကြောင်းနဲ့ဝင်တာလဲဒီအရက်ကားတွေနဲ့ဝင်တယ်ဟိုအပြင်မှာလဲသူတို့အရက်ဝတ်တင်နေပဲအကြောင်းပတ်ပတ်လဲတစ်ခုလုံးဝိုင်းကြည့်တယ်ဗျ
အဲ့တော့ဒီနေ့ဒီဝင်ရောက်စီးနေတဲ့အထက်မှာပြစ်တာခတ်တာတွေရောရှိသေးလား
အော်မရှိဘူးပြအဲ့လိုပြစ်တာခတ်တာတွေတော့မရှိဘူ
းဒီကနေ့ခြားသောရင်းနေညပိုင်းမြန်မာဘာသာစီစဉ်တွေကိုည10နာရီထိဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုတခါတော့ငရင်နဲ့ဆိုင်တဲ့သတင်းကိုဖော်ပြကြပါမယ်မန္တလေးတိုင်းသပိတ်ချင်းမြို့နာမှာဗဟုပြုပြီးတော့ပြင်အား 6.3 အဆင့်ရှိတဲ့မြေငရင်တစ်ခုဒီနေ့မွန်လွဲ3နာရီဝန်းကျင်လောက်ကလောက်ခတ်ခဲ့ပါတယ်။ငရင်ကြောင့်ပျက်စီးဆုံးရှုံးမှုရှိမရှိဆိုတာအတိအကျမသိရသေးပေမဲ့နောက်ဆက်တွဲငရင်ငယ်တွေလှုပ်နိုင်တာကြောင့်အဲ့ဒီဒေသပတ်ဝန်းကျင်ကလူမှုအနေနဲ့သတိထားဖို့မိုးလေဝသနဲ့ဇလဗေဒညွန်ကြားရေးမှူးဦးစီးဌာနညွန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးက VOE ကိုပြောပါတယ်။မတ်စုမွန်ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ။
ဒီနေ့ကငလျင်လုတ်သွားတယ်လို့လေဟိုတွေ့ရပါတယ်ဆရာအဲ့တော့ငလျင်ချင်းနေနေလောက်ပြောပြပေးပါရှင်ဗမာပြည်ထဲမှာဘယ်နေရာတွေမှာအဓိကလုတ်ခတ်သွားတာလဲဆိုတာလေဟုတ်ကဲ့
ဒီကတော့ဟိုဒီမြင်းနေရဲ့ဘိုးချက်ပေါ့နော်ဘိုးချက်ကတော့ကျွန်တော်တို့ဒီသပိတ်ချင်းမြို့သပိတ်ချင်းမြို့ရဲ့ကျွန်တော်တို့အရှိတောင်ဘက်ပေါ့နော်9မိုင်ခန့်အကွာမှာပို့ပြပြီးတော့မှလုတ်သွားပါမယ်အင်းအနေနဲ့ကတော့ Richardsky 6.3ပေါ့နော်အင်းအချင်းနဲ့ညီငင်းတစ်ခုဖြစ်ပါတယ်ဟုတ်သွားတဲ့အချိန်ကတော့ကျွန်တော်တို့3နာရီ9မိနစ်29စက္ကန့်ပါခင်ဗျာ
။ဟုတ်ကဲ့ရှင်။ဘယ်နေရာတွေမှာတိတိတသားဒီလှုပ်ခတ်မှုတံကိုခံစားလိုက်ရတယ်လို့ဆရာတို့သိရပါလဲရှင်
။ဟုတ်အဓိကတော့ဟိုပါပေါ့နော်ဒီခံစားတော့ကျွန်တော်တို့ဒီညီငယ်လေးဘိုးချက်ဖြစ်တဲ့ဟိုခံစားမှုအရင်တော့ဒီညီငယ်လေးဘိုးချက်နာပေါ့နော်ဒီလေချင်းကတော့ဟိုခံစားမှုအရင်ပါတယ်။နောက်ဒီကျွန်တော်တို့ဒီမန်နေတိုင်းပေါ့နော်မန်နေတိုင်းနောက်ဒီတိုင်းနောက်ရှိတဲ့မြို့ရင်းနောက်နေပြီးတော့နောက်ရှမ်းပြည်မှာရှိတဲ့မြို့ရင်းပေါ့နော်မြို့တော်တော်များများတော့ကလာမှုရှိပါတယ်ခင်ဗျာဟုတ်ကဲ့
ရှင်အဲ့ဒီငလျင်ရိုက်ခတ်တဲ့ဒဏ်ကြောင့်ပေါ့နော်ဆရာဒီတို့လူထိခိုက်ဒဏ်ရာရတာအဆောက်အဦပြုတ်ပြပျက်စီးတာများဆရာတို့သိရပြီလားရှင
်ဟုတ်လောလောဆယ်တော့ကျွန်တော်တို့တော့မသိရဘူးနော်ဒီနေရာကြီးတော့ဟိုဒီလူကြောက်ပျက်စီးမှုတွေဘာလို့ကြာတော့သွားတာကျွန်တော်တို့ဒီရက်နေ့အချိန်မှန်ခံခွေးဦးစီးဌာနဘက်ကနေသွားတယ်ပေါ့နော်ကျွန်တော်တို့ဘက်ကကျွန်တော်တို့ကတော့ဒီညီငင်းနဲ့ပတ်သက်လာရင်သတင်းထုတ်ပြန်ပြီးရတယ်ဒီဆူနာမီတို့ဘာလို့နဲ့ပတ်သက်လာရင်ကျွန်တော်တို့တင်သတိပေးချက်တွေထုတ်ပြန်ရတော့ပေါ့ဒီအမျိုးထုတ်ပြန်ရတယ်
ဟုတ်ကဲ့ရှင
်ပြည်စည်းဆုံးမှုဘာကြတော့ဟိုဘက်ကနေပြီးတော့သွားပါတယ်ခင်ဗျာကျွန်တော်ပြင်းနေစီမံခန့်ခွဲဦးစီးဌာနနေသွားပါတယ်ခင်ဗျာဟုတ်ကဲ့
ဆရာဟုတ်ကဲ့အဲ့တော့ဆရာငလျင်လှုပ်ခတ်ပြီးသွားတဲ့ခါမှာနောက်ဆက်တွဲငလျင်ငယ်လေးလည်းလှုပ်ခတ်လေးရှိတဲ့အခြေအနေရှိတော့ဟိုဆရာအနေနဲ့ပေါ့နော်ပြည်သူတွေပေါ့အဲ့ဒီအထူးသဖြင့်ဒီလှုပ်ခတ်ခံရတဲ့နေရာတွေမှာရှိတဲ့လူမှုကိုဆရာဗာများအကြံပေးချင်တာရှိပါလေရှင
်ဩအဓိကတော့ဒီငလျင်အင်အားကြီးငလျင်တခုလောက်ဖြစ်တယ်ပေါ့နော်ဒီစောက်ကလည်းတင်နေချင်းရတော့နောက်ဆက်တွဲငလျင်ငယ်လေးတွေလည်းတော်နာနေနေဆမ်းရှိတယ်ဘောနော်ရှိတဲ့ရင်ကတော့အဓိကတော့ဒီအဲ့ဒီလောက်ကသွားတဲ့ဒီသားမှရှိတဲ့ပြည်သူနေနဲ့တော့အထူးသတိပြုနေဆိုင်ဖို့တော့လိုပါတယ်နောက်ဆက်တဲ့မြင်ငင်းလေးလေးတွေလည်းဒီဘောနော်ဒီလုံလာနိုင်ကြီးရှိတယ်ဘောတချို့မြင်ငင်းကြီးတွေကြောင့်လည်းဟိုနောက်ဆက်တဲ့မလို့ခွဲနဲ့မြင်ငင်းကြီးတခုတည်းနေပြီးသွားဒါပေမဲ့အများသောအားဖြင့်တော့ဒီလိုမျိုးမြင်ငင်းကြီးတွေလုပ်ပြီးသွားရင်နောက်ဆက်တဲ့မြင်ငင်းငယ်လေးတွေတော့လောက်ကလည်းနေဆမ်းရှိတယ်ဘောနော်ရှိတဲ့ကြောင့်ဒီအမျိုးတွေသတိပြုဖို့လိုပါတယ်အဓိကတော့မြို့ရဲ့နေထိုင်တဲ့နေအဆောက်အဦတွေဘောနော်ခိုင်ခန့်နေရဆိုတော့ဒါပြဿနာမရှိဘူးဒီဆောင်လို့ဒီပထမတစ်ချိန်လုံးလိုက်တဲ့အချိန်မှာကျွန်တော်တို့ကထိခိုက်ရှိထားတယ်ဆိုရင်တော့ဒီအရှာပေါ့နော်ဒီဘေကင်းတဲ့နေရာလေးမှာသွားရောက်နေထိုင်နေပါလေ။ဘာကြောင့်လဲဆိုတော့ဒီနောက်ဆက်တဲ့မြင်းလေးတွေလို့အချိန်လုံးတဲ့အချိန်မှာအရှာလောက်မပြင်းထမင်းနေတယ်ဆောင်လို့ပထမတစ်ချိန်လုံးထားတဲ့ဒဏ်ရန်ရောက်လို့ဒီရစီမှုရှိထားတဲ့နေထိုင်မျိုးတွေရနေပြီးတော့မှဒီဆောင်လို့တော့ထုတ်တန်းနေကြိုးကြတာပဲဖြစ်ဖြစ်ဒီဟိုပေါ့နော်ဒီအင်းဒီကြတာမျိုးဒီအမျိုးတွေလည်းဒါကျွန်တော်တို့ ီတချို့ငင်းငင်းလေးမှာပေါ့နော်ဒီအမျိုးနောက်ဆက်တွဲငင်းငင်းလေးရုပ်ခဲ့ရှိမှာဒီအမျိုးပဲရှိတဲ့အကြောင်းပေါ့နောက်ဆက်တွဲငင်းငင်းလေးနဲ့ပတ်သက်ပြီးတော့လဲအဓိကတော့မိတို့ရဲ့ဒီနေဆိုင်တဲ့အစာအုပ်တွေပေါ့နော်ဒီအစာအုပ်တွေထိခိုက်မှုရှိစင်းတော့တာဟိုပြဿနာရှိရင်ဒီဆောင်းတွေထိခိုက်မှုရှိသွားရင်တော့ဒီပြန်နေကနေနေရာဒီမှာတော့ဒီအပိုင်းဒီမှာတော့ဒီတော့ခဏဒီဆိုင်တင်ပါလေဟုတ်ကဲ့
ဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာဖြစ်ပြတာဟုတ်ကဲ
့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
မိုးစလာဦးစီးဌာနညင်ကြားရေးမှူးချုပ်ဒေါက်တာချုံမူကိုမတ်စုမဆက်သွယ်မိမြန်ခဲ့တာဖြစ်ပါတယ်အခုတခါတော့စာရေးဆရာကြီးမင်းကြီးဝေကွယ်လွန်တဲ့အကြောင်းကိုပြောပြကြပါမယ်မြန်မာစာပေလောကမှာထင်ရှားတဲ့စာရေးဆရာကြီးမင်းကြီးဝေဟာ COVID-19 ရောဂါနဲ့ဒီနေ့နေခင်းပိုင်းမှာခွင်လွန်သွားခဲ့ပါတယ်ဆရာကြီးမင်းကြီးဝေဟာစာပေဗိမာစုအမျိုးသားစာပေစုတသက်တာစာပေစုတွေကိုရရှိခဲ့သူဖြစ်ပြီးတော့အသက်18နှစ်အရွယ်ကနေကွယ်လွန်ခြင်းအသက်60ကျော်အထိကြပြားပုံမြင်စောင်းမဝတ္ထုတို့ဘာသာပြန်စတာတွေကိုရေးသားခဲ့သူဖြစ်ပါတယ်ဆရာကြီးမင်းကြီးဝေကွယ်လွန်သွားတဲ့အကြောင်းရန်ကုန်ကဖေးပို့တဲ့နာရေးသတင်းကိုတော့ကိုကျော်ကျော်သိန်းပြောပြပေးမှာဖြစ်ပါတယ်ဗျာ
ဆရာကြီးမင်းယူဝေကွယ်လွန်သွားတာနဲ့ပတ်သက်ပြီးသူ့ကိုအနီးကပ်ကူညီဆောင်ရှောက်ခဲ့တဲ့မင်္ဂလာမောင်မဲစာဆောင်ရဲ့တာဝန်ခံအယ်ဒီတာဦးအောင်ဝင်းက VOA ကိုခုလိုပြောပါတယ
်ဒီနေ့ညနေ7:15လောက်မှာဟုတ်ကဲ့ညောက်ကလာလေညောက်ကလာ OSC ပြေးမှာဒီကောတော့ဘူးပြနေတဲ့ယောဂပေါ့ဗျာအဲ့ရနေချားတာဗျာချားတော့အမှ3ဝိုင်လစ်တော့အဲ့ဒီပဲစိတ်ကိုကျင်းလိုက်တယ်စိတ်ကတော့တင်းဖြစ်တယ်ပေါ့နော်စိတ်တော့အဲ့ဒါပဲပေါ့ကျပြီးပေါ့ပေါ့ကျတွေ့တော့ဟုတ်ကဲ့ကနေစေဘာပဲကြာပြီးတော့အော်ဒီရင်လေးကြတာပေါ့နော်မတက်တော့ကြာမယ်ခင်ဗျာဟုတ်ကဲ့ရှင်းပါမယ
်ဆရာမင်းယူရဲ့အမိချင်းဟာဦးဝင်းမောင်ဖြစ်ပြီး1928ခုနှစ်မှာအဖအူထွန်းဆိုင်အမိဒေါ်တင်တို့ကနေအေရော်ဒီတိုင်းပသိမ်ခရိုင်ကံကြီးတောင်မြို့မှာမွေးဖွားခဲ့တာပါ1950ခုနှစ်မှာရန်ကုန်တက္ကသိုလ်ကနေဝိဇ္ဇာဘွဲရခဲ့ပြီး1955-66မှာလန်ဒန်တက္ကသိုလ်မှာအပြည့်အဝပညာကိုစီးပူးခဲ့ပါတယ်ဆရာမင်းယူဝေဟာ18နှစ်သားအရွယ်ကစတင်ပြီးကွယ်လွန်ခြင်းအသက်63နှစ်အရွယ်ထိကြပြားပုံမြင်စောင်းမဝတ္ထုတို့ဘာသာပြန်စာပေတွေကိုစင်စဲမပြတ်ရေးသားပြုစုခဲ့ပါတယ်။ဆရာကြီးဟာကွယ်လွန်သူဇနီးတွေအမည်နဲ့ငွေဒါရီမဂဇင်းကိုထုတ်ဝေခဲ့သလိုမြဝတီစာပေတိုက်မှာလည်းအယ်ဒီတာချုပ်အဖြစ်ဆောင်ရွက်ခဲ့ပြီးမြဝတီမဂဇင်းငွေဒါရီမဂဇင်းရှေ့ဆောင်လူငယ်ဂျာနယ်ဒူကျောင်းသားစာဆောင်ဒီဇာရုပ်ဆုံစတဲ့စာဆောင်တွေကိုတီးဖြတ်ထုတ်ဝေခဲ့ပါတယ်။မကွယ်လွန်မီမှာညမင်္ဂလာစာဆောင်မင်္ဂလာမောင်မဲစာဆောင်စတဲ့လူငယ်ပညာပေးစာဆောင်တွေမှာအယ်ဒီတာချုပ်အဖြစ်ဆောင်ရွက်ခဲ့ပါတယ်။1954ခုနှစ်မှာဆရာကြီးဟာဇနီးဖြစ်သူကဗျာဆရာမငွေတာကြီးနဲ့အတူပူးတွဲဘာသာပြန်တဲ့ကဘာကျော်ဤစုပုံပြင်များစာအုပ်နဲ့စာပေဗိမာန်ဘာသာပြန်စု1982ခုနှစ်မှာရေခတ်ချင်းကဗျာများစာအုပ်နဲ့အမျိုးသားစာပေကဗျာစုရခဲ့တယ်လို့2012ခုနှစ်မှာအမျိုးသားစာပေတသက်တာစုချီးမြှင့်ခံခဲ့ရပါတယ်။ကွယ်လွန်ချိန်မှာသားတစ်ယောက်သမီးတစ်ယောက်နဲ့မျိုးလေးဦးကျန်ရစ်ခဲ့ပါတယ်။ဆရာကြီးရဲ့ဇာပနာကိုတော့ဒီကနေ့ညနေခင်းပိုင်းအထိစေးယုံနဲ့ညှိနှိုင်းဆောင်ရွက်နေရဆဲပါ။ဒီလ28ရက်နေ့တုန်းကလည်းမြမစာပေလောကမှာထင်ရှားတဲ့စာရေးဆရာတိုက်ထွန်းတဲ့နဲ့ကာတွန်းမြေစာတို့လည်းကွယ်လွန်ခဲ့ပါတယ်ခင်ဗျာ။
ဆရာကြီးဆရာကြီးမင်းကြီးဝေကိုဗစ်ရောဂါနဲ့ကွယ်လွန်ခဲ့တာနဲ့ပတ်သက်ပြီးတော့ကိုကျော်ကျော်သိန်းပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့ဒီနိုင်ငံတကာသတင်းတပုတ်ကိုအလှည့်ပေးကြပါမယ်။ American ပြည်ထောင်စု John Hopkins တက္ကသိုလ်ရဲ့အချက်လက်တွေအရတော့ကမ္ဘာတစ်ဝှမ်းကိုဗစ်နဲ့သေဆုံးသူ၄သန်းကျော်ရှိနေပါပြီ။ပြီးခဲ့တဲ့အနှစ်တရာအတွင်းမှာတုတ်ကွေးနဲ့ဝမ်းရောဂါတို့လိုကာယရောဂါတွေအများကြီးဖြစ်ပွားခဲ့ပါတယ်။အခုနောက်ဆုံးသူတွေသနာတွေ့ရှိချက်တွေအရတော့ဒီကာယရောဂါတွေကိုတားဆီးနိုင်တယ်လို့ကြေညာသူတွေကပြောပါတယ်။Carol Pearson သတင်းပေးပို့ထားတာကိုကိုငင်းငန်းပြောပြပေးမှာဖြစ်ပါတယ်ဗျာ
။တချို့တိုင်းပြည်တွေမှာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်မှုလှိုင်းတွေမဖြစ်အောင်ပြင်ဆင်နေတဲ့အချိန်မှာတချို့တိုင်းပြည်တွေကဆရာဝန်တွေကတော့လူတွေကိုဗစ်ကာကွယ်ဆေးထိုးဖို့တောင်းပန်တိုက်တွန်းနေရပါတယ်။ Arkansas ပြည်နယ်ဝါရှင်တန်ဒေသဆေးရုံကဒေါက်တာမိုက်ကယ်ဘိုးဒင်းက
I'm Dr. Michael Bolding
ကျွန်တော်ဒေါက်တာမိုက်ကယ်ဘိုးဒင်းပါ။ကိုဗစ်ဌာနမှာလှုပ်လှုပ်နေတာ16လရှိနေပါပြီ။ကျွန်တော်တို့ဌာနမှာကိုဗစ်အခြေအနေဘယ်လိုရှိလဲဆိုတာနေတိုင်းမေးကြပါရယ
်ကာကွယ်ဆေးမထိုးရသေးတဲ့အသက်20 30အရွယ်လူနာတွေရောဂါဝေဒနာကိုအပြင်းထန်ခံစားနေရပါတယ်လို့ဒေါက်တာဘိုးဒင်းကပြောပါရယ
် With no comorbid conditions
ရောဂါအခံမရှိသူတွေလည်းအသက်ရှူဆဲပေါ်ကိုရောက်နေပါရယ် BiPAP လို့ခေါ်တဲ့အောက်ဆီဂျင်ဆက်နဲ့ရှူနေရပြီးတော့အပြင်းထန်ကိုခံစားနေရပါရယ်ကာယောဂါကာလတစ်လျှောက်လုံးအခုလောက်အခြေအနေမဆိုးဘူးပါဘူ
းကာကွယ်ဆေးနဲ့ဆိုရင်တော့ကိုဗစ် -19 ကြောင့်အပြင်းထန်ခံစားရမှာအသက်သေးဆုံးရမာတွေကိုရှောင်ရှားနိုင်ပါတယ်။ကာယောဂါတွေကိုကာကွယ်ဖို့ဖွဲ့ထားတဲ့ Resolve to Save Life အဖွဲ့ကအမန်ဒါမက်ကယ်လန်က
We're calling for a global goal
of ကျမတို့ကဒီကမ္ဘာလုံးလိုက်အကျင့်သုံးတဲ့ခွန်တစ်ခွန်ရည်မှန်းချက်ကိုလုပ်ဖို့တိုက်တွန်းနေပါတယ်။
ခွန်တစ်ခွန်ဆိုတာကကူးစက်မှုဖြစ်ပွားရင်ခုနှစ်ရက်အတွင်းတည်ဖို့တစ်ရက်အတွင်းသတင်းထုတ်ပြန်ပေးဖို့နဲ့ခုနှစ်ရက်အတွင်းထိရောက်တဲ့တုံ့ပြန်မှုတွေလှုံ့ဆော်ဖို့ပါ
ကံယောဂါတွေကိုကာကွယ်လို့ရတယ်လို့သူကပြောပြီးတော့ယူဂန္ဒာနိုင်ငံကိုဥပမာအဖြစ်ပေးပါတယ်ယူဂန္ဒာနိုင်ငံဟာကွန်ဂိုနဲ့နယ်စပ်မှာအီဘိုလာဖြစ်ပွားတာကိုလက်တလောအတွင်းတားဆီးနိုင်ခဲ့တာပါအမန်ဒါမက်ကယ်လန်က
Uganda responded to the risk.
Uganda နိုင်ငံကအနေအကိုတုံ့ပြန်ပြီးသူတို့အတိုင်းဝိုင်းနဲ့ကျန်းမာရေးစနစ်ကြီးတစ်ခုလုံးကိုပြင်ဆင်ထားနိုင်ခဲ့ပါတယ်။နေဆက်တစ်ချောင်းစောင့်ကြည့်တာတွေကိုအားဖြည့်ထားတာကြောင့် Ebola ရောဂါကိုကာကွယ်နိုင်ခဲ့တယ်လို့ကူးစက်ခဲ့ရင်ချက်ချင်းထိထိရောက်ရောက်ပြုစုကူတာပေးနိုင်ခဲ့တာကြောင့်ကာယောဂါအဆင့်ထိမရောက်ခဲ့ပါဘူး
။ Resolve to Save Life အဖွဲ့က April လတုန်းကထုတ်ပြန်ခဲ့တဲ့မဖြစ်ခဲ့တဲ့ကာယောဂါများဆိုတဲ့စာတမ်းမှာဆိုရင်လေကာယောဂါကိုတားဆီးခဲ့တာရှောင်နိုင်ခဲ့တဲ့တိုင်းပြည်တွေအကြောင်းဥပမာအဖြစ်ထည့်သွင်းထားပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာဆိုရင်လဲ2014ခုနှစ်ကအီဘိုလာရောဂါကိုတားဆီးနိုင်ခဲ့ပြီးဘရာဇီးမှာဆိုရင်လဲအသက်ဝါရောဂါတစ်မျိုးဖြစ်တဲ့ Yellow Fever ရောဂါကိုကာကွယ်နိုင်ခဲ့ပါတယ်။ဒီဥပမာနှစ်ခုလုံးမှာဆိုရင်ကျန်းမာရေးတာဝန်ရှိသူတွေဟာတုံ့ပြန်မှုတွေကိုပေါင်းစပ်ညှိနှိုင်းနိုင်ခဲ့တယ်လို့ထိထိရောက်ရောက်သတင်းထုတ်ပြန်နိုင်ခဲ့ပြီးအာယုံစူးစိုက်တဲ့ခေါင်းဆောင်မှုခေါင်းကိုလည်းပြသခဲ့ကြပါတယ်။ကောင်းမွန်တဲ့ခေါင်းဆောင်မှုနဲ့လူအတိုင်းဝိုင်းကြယုံကြည်မှုတည်ဆောက်ထားဖို့ကအဓိကအချက်တွေပါပဲလို့မက်ကယ်လန်ကပြောပါတယ
်။ You can't just come when something bad.
ချီနီရီဆိုးလာမှရောက်လာလို့မရပါဘူး။တစ်ချိန်လုံးအတူရှိနေရပါမယ်။သူတို့ရှိတဲ့နေရာမှာတွေ့ဆုံတဲ့အပြင်သူတို့နေစဉ်လိုအပ်တဲ့ကျန်းမာရေးအချက်အလက်တွေကိုဖြည့်ဆည်းပေးပြီးယုံကြည်မှုကိုတည်ဆောက်ထားရမှာပါ
။ယုံကြည်မှုကောင်းမွန်တဲ့သတင်းပြန်ကြားရေးခိုင်မာတဲ့လူအဖွဲ့အစည်းတွေဟာလူမှုအတိုင်းဝိုင်းတွေအတွင်းလှုပ်ကြံဖန်တီးထားတဲ့သတင်းတွေယောဂါတွေကာဝယ်ဆေးတွေနဲ့ကုသရေးတွေကိုနိုင်ငံရေးအဖြစ်ရောထွေးတာတွေကိုတုံ့ပြန်နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။ VOA ကနေကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ31 32နဲ့52တို့ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပါတယ်။ဒီထဲကမှတော့ကြာသပတေးနေ့ညတိုင်းတင်ဆက်ပေးနေကြဥပောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်၊ကျန်းမာရေးကဏ္ဍနဲ့အတူတိုင်းရင်းသတင်းတော်အစီအစဉ်စတာတွေကိုနားဆင်ရဖို့ရှိပါတယ်။အရင်ဆုံးတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုတင်ဆက်ပေးသွားမှာပါ။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုကြောင့်ပေါ်ပေါက်လာတဲ့ပြည်သူ့ကာကွယ်ရေးတပ်နဲ့အာဏာသိမ်းတပ်တို့ကွာခြားပုံကိုဦးအောင်ခင်နဲ့ကိုညံဝင်းအောင်တို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
မြမပြည်မှာလက်နက်ကင်အဖွဲ့အမျိုးမျိုးရှိတဲ့အနေနဲ့နောက်ဆုံးပေါ်အဖွဲ့ဟာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဖြစ်ပါတယ်စစ်အာဏာသိမ်းမှုကန့်ကွက်တာတွေကိုစစ်တပ်ကတိုက်ခိုက်နေလို့ပြည်သူကိုကာကွယ်ဖို့ပေါ်ပေါက်လာတာဖြစ်တဲ့အတွက်ထောက်ခံမှုအများဆုံးရတဲ့အဖွဲ့လို့ပြောနိုင်ပါတယ်လွန်ခဲ့တဲ့ဇူလိုင်လ9ရက်နေ့က CNN သတင်းတောက်ချင်းပြည်နယ်အိန္ဒိယနယ်စပ်ကဗစ်တိုးရီးယားစခန်းကိုတွားရောက်လေ့လာပါတယ်စစ်ပြည်4000ကျော်ကိုတင်နန်းပေးပြီးပြီလို့တင်နန်းပေးတဲ့ချင်းအမျိုးသားတပ်ဦးကဆိုပါတယ်မြို့နယ်တိုင်းမှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေရှိနေပါတယ် KIA ကချင်းလူမျိုးရေးတပ်ကလည်းကတာကောလင်းထိရှိစတဲ့ဒဂိုင်းတိုင်းမြို့နယ်တွေမှာ PDF ပြည်သူ့တပ်ဖွဲ့တပ်တွေနဲ့ပူးတွဲပြီးတော့အာဏာသိမ်းတပ်တွေကိုတိုက်ခိုက်နေကြောင်းဇူလိုင်လ9ရက်နေ့ထုတ်မြန်မာနောက်စာဆောင်မှာဖော်ပြပါတယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့နဲ့တိုင်းရင်းသားတပ်ဖွဲ့တွေအကြားတွဲခွဲနိုင်ဖို့အတွက်အာဏာသိမ်းတပ်ကနှီးမျိုးစုံနဲ့ကြိုးပမ်းနေတယ်လို့ဆိုပါတယ်ပြည်သူ့ဖက်ဒရယ်တပ်မတော်ပေါ်ထွက်လာမှာကိုစိုးရိမ်နေပုံရပါတယ
်အမျိုးသားညီညွတ်ရေးအစိုးရလက်အောက်ခံပြည်သူ့ကာကွယ်ရေးတပ်ရဲ့ထူးခြားချက်တစ်ခုကစစ်ဘက်ဆိုင်ရာကျင့်ဝတ်ကိုအရင်ဆုံးပြဋ္ဌာန်းတာဖြစ်ပါတယ်ထိတွေ့တိုက်ခိုက်မှုဆိုင်ရာစီမင်းစည်းကမ်းနဲ့လက်နက်ကင်ပဋိပက္ခဆိုင်ရာစစ်ဥပဒေကိုကာကွယ်ရေးဝန်ကြီးဌာနကထုတ်ဝေပါတယ်စစ်စင်ရေးလုပ်တဲ့အခါဒီရသားပိုင်ဥစ္စာပစ္စည်းထိခိုက်ပျက်စီးမှုမရှိအောင်လုပ်ဖို့ဘာသာရေးနဲ့ယဉ်ကျေးမှုအဆောက်အအုံတွေကိုလေးစားဖို့ညွှန်ကြားထားပါတယ်ဆရာနာရှင်စနစ်ရဲ့ဒေါက်တိုင်တွေကိုပြစ်မှတ်ထားပေမဲ့လက်နက်ချအညံ့ခံလာတဲ့တပ်သားတွေကိုဂျနီဗာစာချုပ်ပါပြဋ္ဌာန်းချက်တွေအတိုင်း လူဂုံသိက္ခာနဲ့အညီကောင်းမွန်စွာဆက်ဆံရမယ်လို့ဆိုထားပါတယ်။လက်နက်ချအညံ့ခံသူရဲ့မိသားစုကိုအသိပေးဖို့လဲအတတ်နိုင်ဆုံးစူးစမ်းရမယ်လို့ဖော်ပြထားပါတယ်။ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲ့အဓိဋ္ဌာန်ပြုချက်တွေထဲမှာဖက်ဒရယ်နိုင်ငံသစ်အတွက်အသက်ဆုံးမှုကိုလည်းထည့်သွင်းထားပါတယ
်။အာဏာသိမ်းတပ်ကတော့ပြည်သူ့ကာကွယ်စောင့်ရှောက်ရေးမှာအတော်ကြီးအားနည်းတယ်လို့ပြည်သူ့ဘက်ကကူးပြောင်းလာတဲ့ကလောခလာယာခုနှစ်ကဘိုးဘူးညွတ်နိုင်ကဆိုပါတယ်။ဘာသာရေးအဆောက်အုံကိုမဖြစ်ကပ်ဖို့နဲ့စာတင်ကြောင်းမှာတတ်မဆွဲဖို့သိတဲ့လူတိတ်နေတယ်လို့ဆိုပါတယ်။ပြည်တွင်းစစ်ကိုရေရှည်ဆင်နွှဲလာတဲ့အာဏာသိမ်းတပ်ဟာမိမြင်သမျှလူကိုရန်သူလို့တတ်မှတ်တယ်လို့ဆိုပါတယ်။အထက်မြန်မာပြည်ကိုအင်္ဂလိပ်ကိုလိုနီအစိုးရသိမ်းပိုက်ချိန်ကစပြီးဒေသခံပြည်သူကိုရန်သူလို့သဘောထားတဲ့ဓလေ့စတင်ပေါ်ပေါက်လာပါတယ်။ပြည်သူစန့်ကျင်မှုကိုရင်ဆိုင်နေရတဲ့ကိုလိုနီတပ်ရဲ့အဓိကရန်သူဟာပြည်သူဖြစ်လာပါတယ်။ဒါကြောင့်ပြည်သူလူထုကိုတိုက်ခိုက်တဲ့နေရာမှာအင်္ဂလိပ်ကိုလိုနီတပ်နဲ့အာဏာသိမ်းတပ်ဟာအသွင်တူကြပါတယ
်။ပြည်သူစန္ဒလေးစားတဲ့အစဉ်အလာအာဏာသိမ်းတပ်မှာမရှိပါဘူး။ဒါကြောင့်လဲ1958ကစပြီးရွေးကောက်တင်မြှောက်တဲ့ပြည်သူကိုယ်စားလှယ်အစိုးရတွေကိုဖြုတ်ချပြီးအာဏာသိမ်းလာခဲ့တာဖြစ်ပါတယ်။ဘဝရည်ရည်နဲ့ကိုကျိုးစည်းဝါကိုအဓိကထားတဲ့ပြည်သူလူထုဟာသူများကျိုးဆွဲရာပါသွားတတ်တယ်လို့စိတ်သက်စစ်စင်ရေးဌာနရဲ့1958အစီရင်ခံစာမှာဖော်ပြပါရတယ်။အဲ့ဒီအချိန်ကစပြီးပြည်သူလူထုကိုစစ်တပ်ကဩဇာပေးလာတာဖြစ်ပါတယ်။တိုင်းပြည်လုံးအုံကြွကန့်ကွက်ဆန္ဒပြတဲ့1988မှာအာဏာသိမ်းတပ်ပြန်ပေါ်လာပါတယ်။ဗိုလ်ချုပ်မှူးကြီးကစပြီးအရာရှိအရာခံအကြက်တသားတွေကိုကျိုးရှာကြပါတယ်။စစ်တပ်တိုးချဲ့တာကြောင့်လူစိုးကြဖို့နဲ့ရာဇဝတ်မှုကျူးလွန်ထားသူတွေတတ်ထဲရောက်လာတာမို့စစ်တပ်ရေးရာမှာအလွန်နှိမ့်ကျသွားပါတယ
်။အာဏာသိမ်းတပ်ဟာစစ်ရေးစီးပွားရေးဘာသာရေးစတာတွေမှာဝင်ရောက်ဝင်နောက်ပြီးတိုင်းပြည်ကိုကျိုးကိုင်နိုင်ဖို့အတွက်အမြဲတမ်းလုံပန်းနေပါတယ်။စစ်သမိုင်းပြတိုင်းမှာစစ်ဘူးရေးရာအပြင်စက်ကူဇက်မဆလာဇက်ငားမွေးမြူရေးဇေဒီပထိုးမိထားလန့်ဒေဇိတ်ကောက်ကွင်းအင်ယာစတာတွေတပ်ပရနံပေါင်းပြတ်တာထားတာကိုကြည့်ရင်စစ်တပ်ဆွတ်ဖက်တဲ့နေမြေကိုခံမှနိုင်ပါတယ်စစ်တပ်ပြောသမျှတပြည်လုံးကယုံရမယ်ပုံစံကိုတီထွင်ထားတာဖြစ်ပါတယ်ဒါပေမဲ့ခစ်လူငယ်တွေဟာအာဏာသိမ်းတပ်ကိုအယုံကြည်မရှိကြတော့ပါဘူးစစ်အာဏာသိမ်းမှုကိုလက်မခံနိုင်လို့ဖေဖော်ဝါရီလ12ရက်နေ့ကတပ်ကထွက်လိုက်တဲ့ယာရုအမြင့်ဆုံးအရာရှိဟာကလောအခြေစိုက်ခလာရခုနှစ်ကပုံမှုညွတ်နိုင်ဖြစ်ပါတယ်စစ်အာဏာသိမ်းတာဟာတိုင်းပြည်ကိုစစ်တပ်ကအမှောင်တွေဆွဲခေါ်တဲ့လုပ်ရဖြစ်တယ်လို့သူကမြင်ပါတယ်နိုင်ငံရဲ့ဝင်ရှုပ်တဲ့တပ်မတော်ရဲ့လှုပ်ထုံးလုပ်နည်းကိုမကြိုက်သူတွေတတ်သိမှအများကြီးရှိတယ်လို့ဆိုပါတယ်အာဏာသိမ်းတပ်ကနေပြည်သူ့ကာကွယ်ရေးတပ်မတော်ကိုကူးပြောင်းလာသူတွေတဖြည်းဖြည်းများပြားလာတာဟာပြည်သူတော်လှန်ရေးအတွက်တတအားဖြစ်ပါလေခင်ဗျာ။
ဦးအောင်ခင်ရဲ့မြန်မာပြည်30ချက်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတစ်ခါတော့အပတ်စဉ်ကျမကြီးကဏ္ဍကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီတစ်ပတ်ကျမကြီးကဏ္ဍမှာတော့ကိုဗစ်လူနာဆေးရုံမရလို့အိမ်မှာတည်ရတာရှော့ချရေးပြောပြတာပါတယ်။မြန်မာနိုင်ငံမှာကိုဗစ် -19 လူနာတွေဆေးရုံကလက်မခံနိုင်တော့အောင်များလာချိန်မှာအိမ်မှာစောင့်ကူကြရင်းနဲ့သေဆုံးမှုတွေလည်းအလွန်များလာနေပါတယ်။အခုလိုသေဆုံးမှုတွေရှော့ချနိုင်ရေးပြည်တွင်းပြည်ပကျန်းမာရေးပညာရှင်တွေဖုန်းကတဆင့်ကူညီကူတာပေးနေရမှာဘာတွေအရေးကြီးဆုံးပါလဲ။အမေရိကန်နဲ့ဗြိတိန်ကညွှန်ကြားချက် guideline အတိုင်းအရင်အမေရိကန်ကလူအုံယုံတွေအတွက်အသက်ကယ်ပေးခဲ့သလိုအခုမြန်မာနိုင်ငံကလူနာတချို့ကိုကယ်ဆယ်ပေးနေတဲ့နယူးယောက်မြို့ကကူးစက်ရောဂါအထူးကဒေါက်တာဇေယာသက်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါရခင်ဗျာ
โอเคဒေါက်တာဇေယာသက်ခင်ဗျာကျွန်တော်တို့အခုမြန်မာနိုင်ငံမှာဒီကိုဗစ်တော်တော်များများဖြစ်နေတဲ့နေထားမှာအတော်များများကဒီဆေးရုံသွားဖို့အခက်အခဲတွေဖြစ်ပြီးတော့အိမ်တွေမှာအဓိကကုသနေကြရတယ်ပေါ့နော်တစ်ချိန်တည်းမှာပဲဒီသေဆုံးမှုတွေလည်းမြင့်တက်လာတဲ့နေထားမှာဆရာကလည်းဒီအတက်နိုင်ဆုံးလူနာတွေကိုအကူအညီပေးနေတဲ့အတွက်ပေါ့ဆရာနော်အရေးကြီးဆုံးလို့ဆရာပါစပြောနေတယ
်ပုံမှန်အိမ်မှာမော်နီတာလုပ်နိုင်တဲ့ဟာအရေးကြီးဆုံးပါပဲဆိုအောက်ဆီဂျင်ဘယ်အချိန်မှာစကြလာတယ်လဲကြလာတဲ့အနေထား92လို့ကျွန်တော်ကသတ်မှတ်တာပေါ့နော်ဒါမဲ့လည်းစက်နေနေကြည့်ရင်တော့94လောက်ဆိုရင်တော့ကျွန်တော်ကတော့စပေးစီချင်တယ်ပေါ့လေအဲ့လိုအချိန်တွေတခုရောက်လာရဲဆိုလို့ရှိရင်ဆရာဝန်တွေလည်းရှိပါတယ်ရန်ကုန်မှာ ကျွန်တော်တို့ကအများစုလုပ်နေတာတယ်လီဖုန်းနဲ့ပဲပေါ့နော်ခုနေကြတာပါအဲနည်းနည်းလေးသိကျင်နေဆိုရင်တော့ကျွန်တော်တို့ဗီဒီယိုကောဖွင့်ချလိုက်တာပေါ့နော်အဓိကကတော့ဒီယောဂါရှက်စရာလည်းမဟုတ်ကြောက်စရာလည်းမဟုတ်ပါဘူးဆိုတော့မနေ့ကတော့မိသားစုပြစုနဲ့ပြောတဲ့အခါကျတော့ရေချိုးတာမာလို့ဖြစ်သွားပြီးတော့အပြူရှက်တာပါလေဆက်ပြီးတော့ဒါသေးသေးမောမောတုပ်ကွေးလေးဖြစ်နေတာပါဆိုပြီးပြောနေတဲ့မိသားစုတွေလည်းကျွန်တော်ကြုံတွေ့ရဘူးလို့အဲ့ဒါကြောင့်ပြောရပါဒီနေ့ဒီချိန်မှာဖြားလို့ရှင်ဒီလောက်ယောဂကြီးကပြန့်နှံ့နေပြီဒီယောဂတကယ်ဖြစ်နေပါတယ်ဆိုတော့လက်ခံပါဒါမှသာလေစိုးချိုးတွေကိုချိုးတင်ပြီးတော့ကာဝယ်လို့ရမှာဟိုနောက်ပြီးတော့ဒီယောဂဖြစ်တိုင်းလေသေခြင်းတရားဆိုတာမဟုတ်ပါဘူးသေတဲ့ပမာဏဒီအလွန်တရာမှနည်းပါတယ်2% နဲ့ 3% တော့ပဲရှိတာပါဒါပေမဲ့ကျွန်တော်တို့နေ့စဉ်နဲ့အမျှဒီလိုမျိုးသေနှုန်းမြင့်တက်လာတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ပါလူဦးရေတန်ပေါင်းမြောင်များစွာအခုချိန်မှာ infected ဖြစ်သွားပြီတဲ့အတွက်ကြောင့်လူတရာမှာတယောက်ပဲသေပေမဲ့လူသန်းကြလို့ချင်းလူတစ်ထောင်ချေကျော်လောက်ဖြစ်သွားတာ
ဟုတ်ကဲ့ဆရာအခုဒီအောက်ဆီဂျင်ကျလာတဲ့နေထာမှာအသေးစိတ်ဆရာပါထပ်ပြီးတော့အကြံပေးခြင်းလ
ဲမောက်ဟီတာတွေရှိတယ်ထိုင်ပြီးတော့နည်းနည်းလေးတက်တောင်နေတဲ့အနေထားမှာလောက်ကြတဲ့လူတွေရှိတယ်တကယ်လက်တွေ့ရတော့အောက်ဆီဂျင်ရနိုင်တော့အကောင်းဆုံးပါဆိုတော့အောက်ဆီဂျင်တိတ်နဲ့ရနေလဲဆိုလို့ရှိရင်ကျွန်တော်လောက်တာ40 liter နဲ့ရတဲ့လူတွေလည်းရှိသလို15 liter လောက် 10 liter လောက်ရတဲ့လူတွေလည်းရှိတာပေါ့တယောက်ဆိုလို့ရှိရင်15 liter ပဲရတယ်ညအီမိုးချုပ်ကြီးမှာဆိုတော့မိနစ်30ပေးကြည့်တယ်ဘယ်လောက်ထိအောက်ဆီဂျင်တက်လာလဲပေါ့ပြီးတော့ခဏနားကြည့်ပါဆိုစက်တိုက်ပေးလိုက်လို့ရှိရင်ကုန်သွားမှာပေါ့အဲ့လိုနဲ့တချို့ညတွေကိုချက်ခဲရတယ်ပေါ့နော်တနားကြီးဝက်ပေးလိုက်တနားကြီးပေးလိုက်အဲအဲ့လိုအချင်းရောက်လို့ရှိရင်တော့ဆရာဝန်နဲ့စကားဆပြီးတော့ပြောပါဟိုဆေးမီးတို့လေးတွေတော့ကျွန်တော်အနေနဲ့အားမပေးချင်ပါဘူးတကယ်အောက်ဆီဂျင်လိုအပ်လာပြီဆိုလို့ရှိရင်လုပ်လို့ရတဲ့အပိုင်းလေးတွေတော့ရှိပါတယ်ကျွန်တော်သုံးတဲ့ဟောင်းဒါဒီနိုင်ငံရဲ့ guideline လေးဖြစ်ပါတယ် UK မှာလည်းဒီတိုင်းပဲသုံးပါအောက်ဆီဂျင်62အောက်ကိုရောက်တယ်ဆိုလို့ရှိရင်တကယ်တမ်းတော့ဆေးရုံမှာကုတာပေါ့နော်တကယ်လို့ဆေးရုံမှာမကုနိုင်တဲ့အခြေအနေကျွန်တော် nursing home ပေါ့နော်ဆိုလူအုပ်ရုံမှာကျွန်တော်တို့ကုခဲ့တဲ့ဟာကတော့ဒီဆေးရုံမှာလည်းကုတဲ့အတိုင်းပဲကျွန်တော်တို့ dexamethasone ကိုပေးပါတယ်ဒါပေမဲ့ဆရာဝန်နဲ့ပြောပြီးတော့မှ dexamethasone ကိုတောက်ပါကိုယ့်အကူဝယ်ပြီးတော့မတောက်ပါနဲ့ဘာဖြစ်လို့လဲဆိုတော့ dexamethasone ဘယ်လောက်တောက်ရမလဲဘယ်နည်းရတောက်ရမလဲဘလို adjustment လုပ်မယ်ခုမှယောဂအခန်းရှိတယ်အထူးဖြင့်စီဂျိုယောဂရှိတယ်လို့ဆိုရင် dexa တောက်လို့ရှိရင် sugar တက်ကိုတက်လာမှာပါ white blood cell ဆိုတာလည်းတက်ကိုတက်လာမှာပါအဲ့ဒီအချိန်မှာ infection ဝင်နေတယ်ဆိုပြီး antibody တွေတောက်တာတို့ဘာလို့မလိုအပ်သောတခြားသောဆေးတွေတောက်မိမှာဆိုတဲ့အတွက်ကြောင့်ပေါ့နော်ဆိုတော့တကယ်လို့ oxygen က92အောက်ကိုရောက်လာပြီ92ကဘယ်လိုအချိန်မှာပြောလဲဆိုတော့အဲ့ဒီအချိန်မှာဆိုလို့ရှိရင်တော့တစ်ခါလေကြက်အထူးတစ်ဖြင့်အိမ်နာထသွားတာတို့ခြေသွားချိုးတာတို့ထမင်းထဆိုင်စားတာတို့နည်းနည်းလေးလမ်းလျှောက်လိုက်တဲ့အချိန်မှာကြရသွားတယ်အဲ့ဒါမျိုးဆိုရင်စပြီးတော့တတိထားပါအခါတလေအောက်ဆီဂျင်မကြခင်မှာနှလုံးခုန်တာစပြီးတော့မြင်လာပါတယ်တချို့လူတွေကအိမ်နေတဲ့အချိန်မှာလည်းနှလုံးခုန်တာ100-110လောက်ဖြစ်လာတယ်ဆိုတော့နည်းနည်းစပြီးတော့တတိထားတော့ပါအောက်ဆီဂျင်ကိုခန္ဓာကလိုလာတဲ့အတွက်ကြောင့်နှလုံးကစပြီးတော့လှုပ်တည်ပိုလှုပ်လာတဲ့အပိုင်းတွေပါလာတယ်
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောသတိပြုဆရာကြီးရှိအောင်မလား
ဖြစ်နိုင်လို့ရှိရင်မလိုအပ်တဲ့ဆေးတွေကိုမပေးဘူးအထူးဖြင့်ကိုဗစ်ဖြစ်လာတဲ့အချိန်မှာတခြားသောတောက်နေတဲ့ဆေးအများကြီးရှိတယ်ဗျာအနေလုံးအားသူဆေးတို့ဥနောက်အားသူဆေးတို့ပါတယ်ဆိုကျွန်တော်တက်နေတော့ကျွန်တော်အခုချိန်မှာဖြုတ်လိုက်တယ်နောက်သိုးချိုးဖြစ်စေမဲ့ဆေးတွေပေါ့နော်နံပါတ်1ကပမာဏငမှာသုံးနေတဲ့အကိုက်ခဲပြောက်ဆေးတွေတချို့ဟာတွေရှိတယ် Diclofenic ဆိုတာနောက်တစ်ခုကတော့ Ibuprofen လို့ခေါ်တာပေါ့နော်ပေါင်းထားတဲ့ဆေးတွေပမာဏငမှာရှိပါတယ်ဘာလို့လဲဆိုတော့ဒီယောဂါစဖြစ်တဲ့အချိန်မှာပြင်သစ်ကနေထွက်လာတဲ့ data ပေါ့လေသူတို့ဖျားတဲ့ခါမှာအဲ့ဒါနဲ့သုံးတဲ့ခါမှာအဲ့ဒီလူတန်းစားတွေမှာပိုပြီးတော့အသေးပြောက်နှုန်းပိုများတယ်ပေါ့နော်ကျွန်တော်ဖြစ်နိုင်လို့ရှိရင်ဒီအကိုက်ခဲပြောက်တဲ့ဆေးကိုမသုံးဘူးအဖျားကို Paracetamol နဲ့ပဲချပါတယ်အဖျားတက်ခြင်းကပထမ3ရက်လောက်မှာဒါပုံမှန်ပါပဲ9ရက်လောက်ထိဖျားတဲ့လူတွေရှိတယ်16ရက်လောက်ထိဖျားတဲ့လူတွေလည်းရှိပါတယ်ဖျားတိုင်းနဲ့ဒီယောဂါဆိုးတယ်ဆိုတာတော့မဟုတ်ပါဘူးဒါပေမဲ့သတိတော့ထားဆိုဒီ Antibodies ဒီပိုသက်ဆေးတွေကိုမလိုအပ်လို့ရှိရင်မတောက်စေချင်ပါဘူးပရိဟိုပိုသက်သေးပေါ့နော်တောက်တဲ့အခါမှာအများစု60ရာခိုင်နှုန်းသောလူတို့ကဝင်းရှော့ပါတယ်ဒါပေမဲ့ဒီကိုဗစ်ရောဂါကလည်းဝင်းရှော့စေတယ်ဆိုတော့ဒီပိုသက်သေးတောက်လို့ဝင်းရှော့တာလားကိုဗစ်ရောဂါကြောင့်ဝင်းရှော့တာလားဆိုတော့ဘယ်သူမှမခွဲလို့မရဘူးဗျာကျွန်တော်တို့ကကိုဗစ်ရောဂါကြောင့်ဝင်းရှော့လို့ရှိရင်နည်းနည်းလေးသတိထားရတယ်ဗျာဘာလို့လဲဆိုတော့ကိုဗစ်ကြောင့်အနက်ကြောက်တဲ့လူတွေကိုကျွန်တော်တို့ကကြိုက်တယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒါကောင်းပါဒီဝင်းရှော့တဲ့လူတွေအပိုင်းကတခါလေကြောက်ကတ်ထိတယ်တခါလေစိုးစိုးဝါးဝါးအပိုင်းကိုရောက်သွားနိုင်တယ်အပိုင်းမှာပါတယ်ဆိုတော့အဲ့ဒါကြောင့်မလို့ကျွန်တော်ဝင်းရှော့တာတို့နောက်အသေးရောက်နေပေါ့နော်ပမာလူအတွေ့အဆုံးပြောရလို့ရှင်ဒီအသေးမှာရှိတဲ့နံပါတ်တွေတက်လာတယ်ဆိုရင်ကျွန်တော်ကနင်းကြောက်တယ်ပို့ပြီးတော့ attention pay very close monitor လုပ်
ဟုတ်ကဲ့နောက်ဆုံးကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ check ပေါ့
ပမာငငမှာလည်းလုံနေတဲ့ဆရာမနေမြောင်များစွာရှိပါတယ်ဘုံပေါ်ပြီးတော့မေးပါနောက်ဆုံးမရလို့ရှင်ကျွန်တော်တို့လည်းမေးလို့ရှင်ကျွန်တော်တို့ဖြေပေးပါတယ်တခြားနိုင်ငံခြားမှာရှိတဲ့ဆရာဝန်မြောင်များစွာတို့ဒီနေ့ဒီချိန်မှာအကုန်လုံးလုပ်ပေးကြပါတယ်မေးပါကိုယ့်အကူအိမ်မှာကြိတ်ပြီးတော့မလုပ်ပါနဲ့ ဘာဖြစ်လို့လဲဆိုတော့တော်တော်လေးအခြေအနေဆိုးနေတဲ့ condition တခုရောက်လို့ရှိရင်ကျွန်တော်တို့လောက်ခံရတာတော်တော်ခက်ခဲပါတယ်စောစောစီစီပြီးလို့ရှိရင်အများကြီးကြားဖြတ်ပြီးတော့တားလို့ရနိုင်တဲ့အနေအထားရှိပါတယ်ကျွန်တော်ဒီရက်ဒီထဲမှာကိုယ်တိုင်တော်တော်များများအကုန်လုံးကျွန်တော်လုပ်ပေးပါတယ်စောစောဟာအခြေအနေပေါ်တော့အောက်ဆီဂျင်40ဆိုတော့ကျွန်တော်လုပ်ရတာမလွယ်ပါဘူး80 80ပါဝင်ကျင်မှာသေးုံမှာမရောက်ရင်တော့မှအပြင်မှာကျွန်တော်တို့ထိန်းနိုင်တဲ့အနေအထားတခုရှိတယ်အောက်ဆီဂျင်လိုရင်လိုမယ်တခြားဆေးလေးတွေကျွန်တော်လည်းပမာလိုချင်လိုမယ်အဲ့လိုမျိုးပေါ့နော်ရှူဂါသိမ့်ရရင်ရှူဂါကိုကျွန်တော်ထိန်းလို့ရရကျွန်တော်ဆိုရင်အဲ့လို YouTube ပေါ်နေရှူဂါကိုဘယ်လိုထိုးလို့ရလဲဆိုတော့ပြပြီးတော့သုံးခဲ့တဲ့အနေအထားတွေရောရှိပါတယ်တခါမှဟိုအင်ဆူလင်မထိုးပေးတဲ့လူကိုကျွန်တော်ဒီလိုမျိုးနဲ့ပဲကျွန်တော်ရှေ့မှာနောက်ဆုံးဒီလိုအင်ဆူလင်ထိုးပြီးတော့ရှူဂါ400ကျော်ကျွန်တော်ထိန်းသွားရပိုင်းနေရှိပါတယ်ကျွန်တော် Messenger မှာကျွန်တော်နာမည်နဲ့ပဲရှိပါတယ် Text လုပ်ပြီးတော့ရေးလို့ရှိရင်အတက်နိုင်ဆုံးကျွန်တော်အကုန်ဖြည့်ပေးပါတယ်ကျွန်တော်နဲ့အတူလုံးလုံးနဲ့လူ၄၅ချောင်းတော့ရှိပါတယ်အကုန်လုံးကမြန်မာနိုင်ငံသားတွေပါပဲကျွန်တော်မဖြည့်ပေးလို့ရှိရင်လည်းသူတို့ကိုကျွန်တော်အဆင်ဖြည့်ပေးလို့ရပါတယ်သူတို့ဖုန်းခေါ်ပြီးတော့နေတဲ့လူတွေလည်းရှိပါတယ်အများစုကိုကျွန်တော်တို့ကယ်နိုင်ခဲ့ပါတယ
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ပတ်စင်ကျမကြီးကနာကိုကိုဝင်းမင်းတင်ဆက်ပေးကြတာဖြစ်ပါတယ်အခုတစ်ခါတော့ပတ်စင်တိုင်းရင်သတင်းတော်အစီအစဉ်ကိုတင်ဆက်ပေးမှာပါဒီအစီအစဉ်ကိုတော့ FBR Windor သားတွေကတင်ဆက်ပေးတာဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ်တန်ရင်သတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါနေဆက်ဒေသတန်ရင်သားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွာမှာနားဆင်ရမှာတွေကတော့မိုးအဆက်မပြတ်ရွာသွန်းနေတဲ့ကရင်ပြည်နယ်မြဝတီမြို့မှာတောင်ရင်မြည်ရရှန်တာကြောင့်အင်ဂျင်9000ဝန်းကျင်ရေဘေးဒုက္ခခံနေကြရပါတယ်ရခိုင်ပြည်နယ်တန်တွဲမြို့အပါအဝင်နေရာတချို့မှာရေကြီးလို့လူနေအိမ်တွေလမ်းတံတားတွေလည်းပျက်စီးနေတယ်ဆိုတာနဲ့မင်းတပ်မြို့ကဆစ်ဆောင်ဒုက္ခသည်တချို့ကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကနေအကူအညီပေးဆောင်နေတဲ့အခြေအနေအကြောင်းတွေကိုကြားကြားရမှာပါရှင်
ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါကိုပြစ်ကူးဆက်မှုများလာတဲ့ကရင်ပြည်နယ်မြဝတီမြို့မှာယခုရက်ပိုင်းအတွင်းမိုးအဆက်မပြတ်ရွာပြီးဇူလိုင်လ25ရက်နေ့ကစတင်ပြီးတောင်ရင်မြေရေရှမ်းနာကြောင်အိမ်ခြေ9000ဝန်းကျင်ရေဘေးဒုက္ခခံနေကြရပါတယ်ရေဘေးတင်ပြည်သူတွေအတွက်မြဝတီမြို့မှာရေဘေးကယ်ဆယ်ရေးစခန်း10ခုယာယီဖွင့်လှစ်ထားပေးပေမဲ့လည်းလာနေတဲ့သူတွေရှိတယ်လို့ကိုပြစ်ကူးဆက်မှာကိုစိုးရိမ်နေကြောင်တချို့ကအတိမိတ်ဆွေအိမ်တွေမှာပြောင်းရွှေ့နေထိုင်နေတယ်လို့ရေဘေးကယ်ဆယ်ရေးဆောင်ရွက်နေသူတဦးကပြောပါတယ်ကိုပြစ်ကူးဆက်မှုမြင့်မားလာတာကြောင့်မြဝတီမြို့ကိုဇူလိုင်လ23ရက်နေ့ကတည်းက stay at home ကြေညာထားပြီးရက်ကွက်အတွင်းအဝင်ထပ်ဓာတ်မြစ်ထားတဲ့ gate တွေရှိတာကြောင့်အဲ့ဒီ gate မှာဖြတ်တန်းသွားလာနေတဲ့ရေဘေးရှောင်တည်သူတချို့ဒဏ်ငွေ 9,000 ကျပ်ပေးဆောင်နေရတာရှိတယ်လို့ဒေသခံတွေကဆိုပါတယ်ကရင်ပြည်နယ်မှာမြဝတီမြို့အပြင်ကြာအင်းစိတ်ကြီးနဲ့လိုင်းပွဲမြို့တွေမှာလည်းလူထုရာနဲ့ချီရေဘေးတင့်ခံနေရပြီးပြောင်းရွှေ့နေထိုင်နေရပါတယ်
ရခိုင်ပြည်နယ်မှာခုရက်ပိုင်းတွင်မိုးဆက်မပြတ်ရွာသွန်းနေမှုကြောင့်တန်သွဲမြို့အပါဝင်နေရာတချို့မှာရေကြီးရေရှမ်းမှုတွေကြောင့်လူနေအိမ်တွေအပါဝင်လမ်းတံတားတွေလည်းပျက်စီးပြီးလူတွေကိုရှေ့ပြောင်းထားရပါတယ်တန်သွဲမြို့ကရက်ွက်တချို့အပါဝင်ဆေးရုံနဲ့တခြားအနိုင်ပိုင်းနေအိမ်တွေရေမြုပ်နေတဲ့အပြင်အဝေးပြေးလမ်းတွေလည်းနှိမ့်မြုပ်နေတဲ့အတွက်လူတွေကိုရှေ့ပြောင်းထားရတယ်လို့တန်သွဲမြို့ခံတွေကပြောပါတယ်အလားတူမောင်သောမြို့နယ်မြောက်ပိုင်းမှာလည်းမိုးဆက်မပြတ်ရွာသွန်းမှုနဲ့တောင်ကျရေတွေကြောင့်ကြေးရွာ၅ရွာခန့်ကတရားတွေရေထဲမျောပါသွားတယ်လို့မောင်သောမြို့ခံတွေကပြောပါတယ်။ရေလွှမ်းမှုခံရတဲ့ကြေးရွာသားတွေကိုအခုခါမှာဘုန်းကြီးကျောင်းတွေနဲ့ဘေးလွတ်ရာမှာရွှေ့ပြောင်းသားပြီးလက်တလောမှာစားတောက်ရေတွေအကူအညီတွေလိုအပ်နေတယ်လို့ဆိုပါတယ်။
ဆိုရှယ်မီဒီယာတွေမှာသတင်းမှတွေတင်တာရှဲတာဟာရှမ်းပြည်တွင်ရှမ်းတက်နှစ်တက်ကြားစစ်ရှင်ပုံမမြင့်မားလာစီတဲ့အပြင်ရှမ်းလူမျိုးတို့ရဲ့အမျိုးသားဂုံတိတ်ခါကြဆင်းစီတဲ့အတွက်ဝိုင်းဝန်းရှောင်ကျဉ်ကြဖို့ SNLD ကြားကောင်းပါတီကကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်အာဏာရှင်စနစ်ဆန့်ကျင်ရေးဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ဆောက်ရေးအမျိုးသားပြန်လည်တင်မြှင့်ရေးအတွက်တိုက်တွန်းချက်ဆိုပြီးတော့ SNLD ကဇူလိုင်လ26ရက်နေ့ကကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်ကျင်းညာချက်မှာရှမ်းတက်နှစ်တပ်ဖြစ်တဲ့တောင်ပိုင်းရှမ်းတပ်ဖွဲ့ RCSS SSA နဲ့မြောက်ပိုင်းရှမ်းတပ်ဖွဲ့ SSPP SSA တို့တိုက်ပွဲကြောင်းကိုပြစ်စိန်ခေါ်မှုကြားလူထုထောင်ချီနေရာကနေစွန့်ခွာထွက်ပြေးနေရတာကြောင့်တိုက်ပွဲအမြန်ချုပ်ငြိမ်းဖို့ ရှမ်းလက်နက်ကင်တပ်နဲ့တပ်အများဆုံးတွေ့ဆုံဖို့ကိုလည်းအထူးတိုက်တွန်းထားပါတယ်
ကချင်လူလိုက်ရေးဖွဲ့ KIU ထိန်းချုပ်နယ်မြေကြေးရန်စစ်ဆောင်စခန်းတွေမှာအမျိုးသမီးတူစီက COVID-19 ပိုးတွေ့ရှိခဲ့ပြီးနောက်ကြေးရန်စစ်ဆောင်စခန်းနဲ့ဝေကျန်စစ်ဆောင်စခန်းကိုဇူလိုင်လ28ရက်နေ့ကစပြီးလော့ဒ်ဒေါင်းချလိုက်ပြီလို့စစ်ဆောင်တွေကပြောပါတယ်။အဲ့ဒီအမျိုးသမီးကဇူလိုင်လ28ရက်နေ့မှာသူမရဲ့တောင်းရကိုခိုးသွားခဲ့ပြီးစစ်ဆောင်စခန်းထဲကိုပြန်ဝင်လာခဲ့ကြောင်းအဲ့ဒီနောက်မှာ KIU ဌာနချုပ်ဖြစ်တဲ့လိုင်စာကဈေးထဲမှာလဲတွားထားတာကြောင့်လိုက်ဆိုင်မြို့ကပြည်သူတွေကိုလည်း COVID-19 စစ်ဆေးမှုတွေဆက်မှလုပ်ဖို့စစ်ဆေးနေတယ်လို့ KIU COVID ရောဂါသားစီးနှိမ်နှင်းရေးကော်မတီရဲ့တွင်းမှုဗိုလ်မှူးကြီးဟိန်းဝန်ကပြောပါတယ်။အခုကူးစက်မှုအသေးပြုလွန်နာမျိုးရမီဟာလိုင်ဆိုင်မြို့တွင်းကပြည်သူတူဖြစ်တဲ့အတွက်စစ်ဆေးမှုတွေကိုလည်းအသေးစိတ်ပြန်လည်လှုပ်ဆောင်သွားမှာဖြစ်ပြီး KIU ထိန်းချုပ်နယ်မြေတွင်းကပြည်သူတွေအနေနဲ့လည်းချမှတ်ထုတ်ပြန်ထားတဲ့ COVID စီးမျဉ်းစည်းကမ်းတွေနဲ့ရင်နေထိုင်ကြဖို့တိုက်တွန်းထားပါတယ်။
မွန်ပြည်နယ်ရေးမြို့နယ်စုံနတာကျေးရွာခွဲအုပ်ချုပ်ရေးမူဟောင်းဦးမျိုးဝင်းအသက်40နှစ်နဲ့ဟာဇူလိုင်လ25ရက်နေ့နနက်အစောပိုင်းလောက်မှာတနက်ပစ်ခတ်ခံရပြီးဒဏ်ရာစိုးရိမ်ရတဲ့အတွက်မော်လမြိုင်ဆေးရုံကြီးကိုအရေးပေါ်ပို့ဆောင်ကူတနေရပါတယ်။ရွာအာသူဘအိမ်ကနေပြန်အလာလမ်းမှာရန်ညိုးရန်စရှိတဲ့သူကနေလာပစ်သွားတာဖြစ်ပြီးပစ်ခတ်သူကလူတက်မှုနဲ့ရဲကအလိုရှိနေသူဖြစ်ကြောင်းရေးမြို့မှရဲစခန်းအရာရှိတဦးကပြောပါတယ်။ပစ်ခတ်သူလို့ရဲတပ်ဖွဲ့ကယူဆနေသူအချိုင်ဟာပြီးခဲ့တဲ့နှစ်ဇူလိုင်လမှာစုံနတာကျေးရွာရှိခြံတချာမှာမူရစေဝါတွားရောက်ဖမ်းဆီးစဉ်တက်ကြက်ကြီးတဦးတနတ်ထိမှန်တည်ဆုံးခဲ့တဲ့အမှုမှာရဲစခန်းကအတိကအလိုရှိနေသူတဦးဖြစ်ပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်ပြီးရေးမြို့မှရဲစခန်းအမှုတွဲမှာရစတက်ကြီးဥပဒေပုံမှန်300နဲ့အမှုဖွင့်ထားပြီးတရားခံဖမ်းဆီးရမည်ရေးအတွက်စုံစမ်းနေဆဲဖြစ်ကြောင်းရဲစခန်းကစုံစမ်းတိရှိရပါတယ်။
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါစစ်မှတ်ဖြစ်ပွားရာဒေသဖြစ်တဲ့ချင်းပြည်နယ်တောင်ပိုင်းမင်းတပ်မြို့နယ်တဲကစစ်ဘေးဒုက္ခသည်တွေအတွက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကနေပေးပို့လိုက်တဲ့ကုညီထောက်ပံ့ရေးပစ္စည်းတွေဟာစစ်ရှောင်တွေအားလုံးအတွက်ကုညီခွင့်မရခဲ့ကြပါဘူးအကြောင်းဆုံးကိုတော့ကိုရောဘက်ကစုစည်းထားပြီးနိုင်ငံကတင်ဆက်ပေးထားပါတယ်
ချင်းပြည်နယ်မင်းတပ်မြို့နယ်တွင်မှရှိတဲ့စစ်ဘေးရှောင်ပြည်သူတွေအတွက်ရောက်ရှိလာတဲ့ကမ္ဘာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကလှူဒါန်းတဲ့ကုညီထောက်ပံ့ရေးပစ္စည်းတွေဟာစစ်ကောင်စီကမင်းတပ်မြို့ပေါ်ကစစ်ရှောင်စခန်းတချို့မှာဒါပေးအပ်လှူဒါန်းခွင့်ပြုပြီးကြေးရွာနဲ့တောတွင်းစစ်ရှောင်စခန်းတွေအထိတော့သွားခွင့်မပြုခဲ့ဘူးလို့မင်းတပ်မြို့နယ်စစ်ဘေးရှောင်စခန်းစီမံခန့်ခွဲမှုကော်မတီတာဝန်ရှိလူလူကပြောပါတယ
်ဒီနယ်ဖက်စီပါညာမှာတော့သွားခွင့်မပြုဘူးလေနော်ကကစားသူဖွင့်ထားတဲ့ကျမ်းမာရဲ့ computer ပါညာနယ်ဖက်မှာရှိတဲ့ဒီတောထဲတောင်ထဲဟိုဘောနော်မင်းတမျိုးနယ်ကျမှာရှိတဲ့ဒီရွာကြီးဘောနော်နယ်နယ်မျိုးနယ်အသံဝေးတွေရွာကြီးမှာဖွင့်ထားတဲ့စစ်ပေးဆောင်စခန်းကိုခုမပြူလीနော်မရဘူးကြ
မင်းသားစစ်ဆောင်စခန်းတွေအတွက် UNHCR ကနေ COVID-19 ကာကွယ်ရေးတကူရေးသုံးအကာအကွယ်ပစ္စည်းကိရိယာတွေပါဝင်အစားအစာမဟုတ်တဲ့တာပေါ်လင်းတွေချင်းတောင်ဖျားဆောင်မိဖို့ချောင်သုံးပစ္စည်းနေအောင်ချီဆွိုင်းရင်သုံးမိအိမ်တွေဟာဇူလိုင်လ19ရက်နေ့ကမင်းတပ်မျိုးပေါ်ကိုကား9စီးနဲ့ရောက်လာခဲ့ပြီး UNHCR တာဝန်ရှိသူတွေကဇူလိုင်လ20ရက်နေ့ကစပြီးစစ်ကောင်စီကနေခွေးပြုတ်ပေးထားတဲ့မျိုးပေါ်ကစစ်ချောင်စခန်းတချို့မှာရှိတဲ့စစ်ဘေးရှောင်တွေကတော့ရရှိခဲ့တယ်လို့မင်းတပ်မျိုးပေါ်ကစစ်ဘေးရှောင်စခန်းဦးဆောင်လို့လူကပြောပါတယ
်စခန်းထဲမှာလက်တွေ့ရှိတဲ့လူတွေကအိမ်မှာနေတဲ့လူတွေကမပြေတော့ဘူးလို့အတက်ကရပ်ပကြီးတက်ကအရင်းကြံတာလေးချက်မျိုးပြောတာလေသူတို့လည်းရှိမကောင်
းမင်းတပ်မျိုးပေါ်မှာစစ်ကောင်စီကနေခွေးပြုတ်ထားတဲ့စစ်ချောင်စခန်း10ခုလောက်ရှိနေပြီစီရင်ရစစ်ဘေးရှောင်ပြည်သူသဆောင်ဝန်းကျင်လောက်ရှိတယ်လို့သိရပေမဲ့အတော်များများကတော့စစ်ဆောင်စခန်းမှာမရှိကြတော့ပဲကိုယ့်အိမ်ကိုပြန်လာတဲ့သူတွေများပြားရှိနေတယ်လို့သိရပြီးတော့ UNHCR ရဲ့အကူအညီကိုတော့စစ်ဖေးဆောင်ပဲနှစ်ယောက်ကရရှိကြတယ်လဲဆိုတာတော့ရှင်းရှင်းလင်းလင်းမသိရပါဘူးတကယ်တော့ UNHCR ရဲ့ထောက်ပံ့ပစ္စည်းတွေဟာမင်းတပ်မြို့နယ်တွင်းမှာရှိတဲ့စစ်ဘေးရှောင်အိမ်ဆောင်စုပေါင်းတစ်ဆောင်လူဦးရေ 9,000 ကျော်သွဲဖြစ်ပေမဲ့စစ်ဘေးရှောင်ပြည်သူတွေပုံများတဲ့ကြေးရွာနဲ့တောထဲကစစ်ဘေးရှောင်စခန်းတိတွားရောက်ပေးအပ်ဖို့စစ်ကောင်စီကနေခွင့်ပြုတာကြောင့်မင်းတပ်မြို့ပေါ်မှာရှိတဲ့စစ်ဘေးရှောင်ပြည်သူအနေချင်းလောက်သာရရှိခဲ့တာဖြစ်ပါတယ်ချင်းပြည်နယ်မင်းတပ်မြို့မှာကာကွယ်ရေးတပ်ဖွဲ့မင်းတပ် CDF နဲ့စစ်ကောင်စီတပ်တို့တိုက်ပွဲပြင်းထန်ဖြစ်ပွားခဲ့မှုကြောင့်ဒေသခံ 1,000 ကျော်ဟာအိုးအိမ်ဆုံးခွာထွက်ပြေးသိမ်းရှောင်ခဲ့ရတာဖြစ်ပါတယ်
ဆက်ပြီးတော့ကချင်ပြည်နယ်မိုးမောက်မြို့နယ်ကအမျိုးသမီးတဦးအသက်ခံရတဲ့အပေါ်စစ်တပ်ကနေရောကြီးငွေပေးခြင်းတဲ့ကျူးလွန်တဲ့စစ်သား၃ဦးကိုထိရောက်စွာအရေးယူနိုင်တဲ့ရန်ရာပေါ်ပေါက်လာဖို့စစ်အာဏာရှင်အမြင့်ပြည့်ရေးကအဓိကကြတယ်လို့ကချင်အမျိုးသမီးလူခွင့်ရဲ့အဖွဲ့တွေကပြောပါတယ် အမီရဲ့စူးစီးချက်ကိုနန်းဖောင်ကနေတင်ဆက်ပေးမှာပါရှင်
ဇူလိုင်လ14ရက်နေ့ကအသက်ခံခဲ့ရတဲ့မိုးမောက်မြို့နော်မလန်ဂျေးရွာကအသက်50ကျော်အရွယ်တေဆုံးသူအမျိုးသမီးဒေါ်မခေါ်ရဲအတွက်တမန်ရှစ်ရှစ်နဲ့ခမရ636ကတာဝန်ရှိသူတွေကကြက်ငွေ23သိန်းလာရောက်ပေးခဲ့ပါတယ်လူတက်မှုကျူးလွန်ပြီးအခုလိုမျိုးငွေကြေးနဲ့ရော့ကြေးပေးတာကမှန်ကန်တဲ့တရားစီရင်မှုမဟုတ်ဘူးလို့ကချင်အမျိုးသမီးများအစည်းအရုံးထိုင်းနိုင်ငံ KWAT ကပြောရေးဆိုခွင့်ရှိသူမွန်းနေလီကပြောပါတယ်
ကျမတို့ပြောနေတဲ့တရားမျှတမှုပေါ့နော်တရားမျှတမှုကဒီပတ်စံယူကြည့်ပေးတဲ့ဟာကိုကျမတို့ဆိုလိုတာမဟုတ်ဘူးပေါ့နော်ဒီတရားမျှတမှုဆိုတာဒီလူမှုအတိုင်းအဝန်းမှာလူတယောက်ကိုလှုပ်ချင်တယ်လို့လှုပ်တက်ချင်တယ်လို့တက်တံဖိုးမရှိလှုပ်ခဲ့ပြီးမှဒီငွေကြေးနဲ့လာပြီးတော့တောင်းပန်တယ်တို့ပါတို့ဒါကတော့ဟန်ဆောင်မှုတစ်ခုပဲဆိုတာအပေါ်လင်းတာပေါ့နော်
ဇူလိုင်လ14ရက်နေ့ကတေဆုံးသူဒေါ်မခေါ်ရဲဟာသူမရဲ့လဲကူစပားမျိုးကျဲဖို့တွားရမှာပျောက်ဆုံးသွားပြီးအဝတ်အစားဖယိုဖျဲတစ်ဆက်အတွင်းအဝတ်တွေပိတ်ဆို့ထားပြီးအသက်ခံရတဲ့ရုပ်အလောင်းကိုရှာတွေ့ခဲ့ပါတယ်ဒေသခံတွေကတော့ဒီတေဆုံးမှုဟာမြန်မာစစ်တပ်လက်ချက်လို့ယူဆနေကြပါတယ်အမျိုးသမီးတွေအပေါ်လိန်ပိုင်းဆိုင်ရာစော်ကားပြီးတပ်ဖြတ်တဲ့လှုပ်ရက်အပေါ်ကချင်အမျိုးသမီးများအစည်းအရုံးထိုင်းနိုင်ငံ KWAT ပြောရေးဆိုခွင့်ရှိသူမွန်းနေလီကအခုလိုပြောပါတယ
်စစ်တပ်ကတော့အရေးယူမှုတွေအရင်ဆုံးကလုပ်ခဲ့တယ်ဆိုပေမဲ့စစ်တပ်ရဲ့တရားခုံရုံးတွေမှာပဲအပြင်လူတွေကြားနာခွင့်မရှိဘူးလာပြီးတော့ပေါ့နော်နားထောင်ခွင့်မရှိတဲ့အခြေအနေတစ်ခုမှာလုပ်ချင်တယ်လို့လုပ်တဲ့အရာတွေလည်းကျမတို့အများကြီးကြုံခဲ့ရတယ်လေဒီလိုမျိုးကျမတို့ဒီအမျိုးသမီးတွေကိုစော်ကားမော်ကားလုပ်ပြီးတော့မတရားဖြစ်ချင်းပြီးတော့နှိပ်စက်တယ်မြင်းပိုင်နှိပ်စက်ပြီးတော့အသက်ခံရတယ်ဆိုတဲ့ case ကတော့ဒီဟာနဲ့ဆိုလို့ရှိရင်တော့အများကြီးရှိနေပြီပေါ့နော်ဒီမှာနိုင်ငံမှာလည်းဒီလိုမျိုးဖြစ်ဆိုကြည့်ကတော့မှမဖြစ်အောင်ဒီစစ်သက်ဆိုတဲ့အာဏာရှင်ပြုတ်ချရေးကအရေးကြီးတယ်ဆိုတာကျွန်တော်ပြောချင်ပါတယ်ပေါ့
မြန်မာစစ်တပ်အနေနဲ့အရင်ကရောအခုလက်ရှိချိန်ထိတိုင်းနာပြည်နယ်တွေနဲ့စစ်ရေးပဋိပက္ခ area အတွင်းနေထိုင်ကြတဲ့အမျိုးသမီးတွေအပေါ်မသိင်းကျင့်တပ်ဖြတ်ခြင်းကိုစစ်လက်နက်တပ်ဖွဲ့အသုံးပြုနေတာကိုရပ်တန့်ဖို့လိုအပ်တယ်လို့မွန်းနေလီကပြောပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ကရင်ပြည်နယ်မြောက်ရီမြို့မှာယခုရက်ပိုင်းမိုးအဆက်မပြတ်ရွာပြီးတောင်ရင်မြေရေရှာနာကြောင့်အင်ချိန်9000ဝန်းကျင်ရေဘေးဒုက္ခခံနေရပါတယ်ရခိုင်ပြည်နယ်မှာမိုးအဆက်မပြတ်ရွာသွန်းမှုတွေကြောင့်တန်တွဲမြို့အပါအဝင်နေရာတချို့မှာရေကြီးလို့လူနေအိမ်တွေလမ်းသဒါတွေပျက်စီးပြီးလူတွေကိုရွှေ့ပြောင်းထားရပါတယ်
သရရှင်တွေအခုနားဆင်နေကြကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအမီပ
ါ။အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA ကနေကြာသပတေးညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတော့သတင်းချင်းချုပ်ကိုတက်လက်ကြင်ညာပေးမှာဖြစ်ပါတယ်ဗျာ။ကျွန်တော်တို့ခုအတန်လွင့်နေတဲ့အချိန်မှာပဲကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာနိုင်ငံရဲ့အကြက်တဲများရင်ဆိုင်နေရတဲ့ပဋိပက္ခနဲ့ကိုဗစ်ရောဂါအခုဘယ်မှာရောက်နေပြီလဲဆိုတဲ့ခေါင်းစဉ်နဲ့အလို့သဘောဆွေးနွေးပွဲကျင်းပပါတယ်ကုလသမဂ္ဂဆိုင်ရာဗြိတိန်သံတမကြီးဘာဘရာဝုဒ်ဘော့ကကမကထလှုပ်ပြီးတော့ဒီကျင်းပတာဖြစ်ပါတယ်မြန်မာနိုင်ငံရဲ့အခြေအနေဟာတိတ်ကိုအရေးကြီးတဲ့လမ်းခွလက်ကိုရောက်နေပြီးတော့ရွေးကောက်ခံဒီလွတ်တော်အမတ်တွေနဲ့ဖွဲ့စည်းထားတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုအတိအမှတ်ပြုဖို့ခိုင်မာတဲ့ဆုံးဖြတ်ချက်တွေချဖို့လိုပြီးဆိုတာ NUG အစိုးရအဖွဲ့အမျိုးသမီးရေးရာဝန်ကြီးနော်ဆူဇာနာလတ်လတ်ဆူကပြောဆိုသွားပါတယ်။ကချင်တိုင်းရင်းသားအဖွဲ့အစည်းဖြစ်တဲ့ Political Interim Coordination Team အဖွဲ့ရဲ့အတွင်းမှူးချုပ် Gonsam and Sang ကတော့စစ်ကောင်စီကမြန်မာနိုင်ငံအတွင်းဘယ်တိုင်းရင်းသားအဖွဲ့အစည်းဘယ်ဘာသာရေးအဖွဲ့အစည်းရဲ့အကျိုးကိုမှကိုးစားမပြုဘူးဆိုတာစစ်အာဏာသိမ်းပြီးနောက်ပိုင်းတွေ့မြင်နေကြတဲ့အကြောင်းပြောဆိုသွားခဲ့ပါတယ်။ကိုဗစ်ကရောဂါကြောင့်ရင်ဆိုင်နေရတဲ့အကျက်တဲတွေကိုထိမ့်သိမ်းနိုင်စမ်းမရှိဘူးလို့လည်းသူကထောက်ပြသွားပါတယ်။အာဏာသိမ်းမှုကိုစန့်ကျင်တဲ့တိုင်းရင်းသားလူနည်းစုတွေအကြားညီညွတ်မှုဟာဘယ်တော့မှမရခဲ့ဘူးတဲ့ခိုင်မာတဲ့အခြေအနေလို့လည်းသူကပြောဆိုသွားပါတယ်။ဆွေးနွေးပွဲမှာတော့မြမအရေးစိတ်ဝင်စားတဲ့နိုင်ငံတကာတန်တမာတွေလည်းပါဝင်ဆွေးနွေးခဲ့ကြပါတယ်ခင်ဗျာ။ဒီညအတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ။အခုညပိုင်းအစီအစဉ်ထုတ်လို့ရေးဘူးကကိုအောင်မြတ်သူနဲ့မဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Rob McLean ဖြစ်ပါတယ်။VOA ရနေကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ31 32နဲ့52တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် ပြည်ဝကိုနားဆင်တဲ့အတွက်လဲကျေးဇူးတင်ပါတယ်သောရရှင်ဒီအားလုံးဘေးအန္တရာယ်ခင်းဝေးပြီးတော့လူရဖမ်းနိုင်ကိုအမြန်ဆုံးရှောက်လန်းနိုင်ကြပါစေခင်ဗျာကျွန်တော်ဂျန်နိုင်ပါ
This program has come to you from the